to the Voice of America in Burmese.
mingla mne kema shin 2018 ခုနှစ်မလ16ရက်တာကြနေ့နဲ့ပဲ VOA တမ်းွင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32, line meter 40, line meter 48 kHz 6.53 ညာတို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုနှစ်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဆင်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဒီတိမ်မှာရုရှားတရှိဟောင်းကိုဓာတုစိတ်နဲ့လုတ်ကြံတက်ဖြတ်ဖို့စူးစမ်းတဲ့ကိစ္စရုရှားကိုပြစ်တင်ဝေဖန်ကြတဲ့အထက်အခုတော့အမေရိကန်လည်းပါလာပါပြီ။ကမ္ဘာနိုင်ငံပေါင်း156နိုင်ငံရဲ့ပျော်ရွှင်မှုအဆင့်တွေထဲမှာမြန်မာနိုင်ငံကအဆင့် 130 မှာရှိပါတယ်။နော်ကိုရီးယားနိုင်ငံသားဝင်ကြီးဂျာတာပရီနီကဆွီဒင်မှာရောက်နေပြီးထရမ့်နဲ့ကင်ဂျွန်အွန်းတွေ့ဆုံပွဲအတွက်ပြင်ဆင်တဲ့ပထမအဆင့်ဖြစ်မြင်ရပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်အရေးဗြိတိန်အစိုးရကဦးစားပေးဆောင်ရွက်မဲ့အစီအစဉ်တွေကိုမနေ့ကဗြိတိန်လွှတ်တော်အတွင်းချပြဆွေးနွေးခဲ့တာမှာ
First, we must continue to address the humanitarian needs, especially the needs of victims of sexual violence in both Northern Rakhine and in Bangladesh.
လူသားချင်းစာနာမှုအကူအညီတွေပေးရနေရရင်ပြန်ရေးတွေနဲ့ပတ်သက်လို့ဗြိတိန်အာရှပစိဖိတ်ရေယာဝန်ကြီးရဲ့တင်ပြချက်တွေကိုထုတ်လွှင့်ပေးသွားမှာပါနိုင်ငံတကာသတင်းလွှာတွေမှာတော့တရုတ်သမ္မတရဲ့ရာသက်ပန်သမ္မတယာရုတက်တန်နဲ့တရုတ်နိုင်ငံနဲ့ထိုင်ဝမ်ပြည်နယ်ပေါင်းစည်းရေးဆက်နွယ်မှုအကြောင်းတုံ့သက်ချက်တွေအာဖဂန်ဆိုရနဲ့တာလီဘန်တပုံတွေကြားမှာငြိမ်းချမ်းရေးအလားအလာတိုးတက်လာလေတော့မလားဆိုတဲ့မျှော်လင့်နိုင်ခြင်းလုံခြုံရေးနဲ့ကျန်းမာရေးထောက်ကူပြုဖနက်ဆိုတာဘယ်လိုမျိုးလဲဆိုတာတွေပြောပြပေးသွားမှာပါအခုရင်းဆုံးတော့တောက်ချာနေမနေခင်ထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ့်နဲ့မဆင်စင်တို့ပြောပြကြပါမယ်ရှင်
ဒီတဲ့နိုင်ငံမှာရုရှားသချိုအောင်တူကိုအာယုံကြောတိဓာတုအစိတ်နဲ့လုံခြံတပ်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့ဖြစ်ရပ်ပေါ်သမ္မတထရမ့်အစိုးရကရုရှားကိုဝေဖန်ပြစ်တင်လိုက်တယ်လို့သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတာအတွက်ဒိုင်းရက်အပြစ်တင်ပြီးပထမဆုံးအကြိမ်ဖြစ်အဲ့ဒါနဲ့ပတ်သက်လို့တန်ခတ်ရေးယူမှုတွေချမှတ်လိုက်ပါတယ်ဒီတဲ့နိုင်ငံဆော့စ်ဘူရီမြို့မှာရုရှားသချိုအောင်ဆာဂေးစကရီပယ်ကိုအစိတ်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဂျာတာပရီနီမှာသတင်းတော်တွေကသမ္မတထရမ့်ကိုမေးတဲ့အခါဒီနောက်ကွယ်မှာရုရှားတွေပါတယ်ဆိုတာသေချာတော့လို့ရှိပါတယ်လို့သမ္မတထရမ့်ကပြန်ပြောပါတယ်အဲ့ဒီတိုက်ခိုက်မှုကိုရုရှားကစီစဉ်ခဲ့တယ်လို့ပြည်ထိုင်ကပြောထားတာနဲ့ပတ်သက်ပြီးဂျာတာပရီနီမှာပြည်ထိုင်ပြင်သစ်ဂျာမနီခေါင်းဆောင်တွေနဲ့အတူသမ္မတထရမ့်ကလည်းပူးတွဲကြေညာချက်တွေဆောင်ထုတ်ပြန်ပြီးတော့ပြည်ထိုင်ရဲ့ပြောဆိုချက်ကိုထောက်ခံထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တာအမေရိကန်လျှက်စစ်တားအလိုက်အပါအဝင်တခြားစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တာအတွက်အဖွဲ့အစည်း5ခုနဲ့လူပုဂ္ဂိုလ် 19 ဦးတို့ကိုအမိမဲစီးရင်သွင်းလိုက်တဲ့အကြောင်းအမေရိကန်အစိုးရကကြေညာအပြီးသိမ့်မကြခင်မှာပဲခေါင်းဆောင်4ဦးရဲ့ပူးတွဲထုတ်ပြန်ချက်ထွက်လာတာပါ။
2016 American သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ကသမ္မတ Donald Trump ရဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေဆာရွက်စာတမ်းအထောက်အထားတွေကိုစစ်ဆေးဖို့တောင်းယူထားပါတယ်။ Mr. Mueller လိုချင်နေတဲ့မှတ်တမ်းပမာဏဘလောက်များသလဲဆိုတာကတော့ချက်ချင်းရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့ကုမ္ပဏီနဲ့ရုရှားကြားပတ်သက်ဆက်ဆက်မှုတွေနဲ့ဆိုင်တဲ့အထောက်အထားတွေMr. Mueller စုံစမ်းစစ်ဆေးနေတဲ့တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့အထောက်အထားတွေအားလုံးကိုပေးအပ်ဖို့နယူးယောက်ခြေဆိုင် Trump Organization ကို Mr. Mueller ရဲ့စင်စူစာထဲမှာညွှန်ကြားထားတယ်လို့ The New York Times သတင်းစာကရေးပါတယ်။အဲ့ဒီအထောက်အထားတွေအားလုံးကိုကုမ္ပဏီကပေးလိုက်ပြီးပါပြီ။မိသားစုပိုင်စီးပွားရေးလုပ်ငန်းတွေကို Mr. Mueller ကစုံစမ်းစစ်ဆေးလာမယ်ဆိုရင်တော့ဒါဟာကန့်သက်ပေါင်းကိုကျော်လာတာဖြစ်သွားလိမ့်မယ်လို့သမ္မတ Trump ကပြောထားပူပါတယ်။
ညာနာမှုပိုင်ခွင့်ထုတ်ကုန်တွေကိုခိုးယူရဲဆိုတဲ့ဆွဲချက်နဲ့တရုတ်နိုင်ငံအပေါ်ပြင်းထန်တဲ့တုံ့ပြန်လှုံ့ဆော်ချက်တွေချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကမကြာခင်မှာစဉ်းစားတော့မယ်လို့အမေရိကန်ဆိုရရဲ့ကုန်သွယ်ရေးဆိုင်ရာဂျာပီပုဂ္ဂိုလ်ဖီတာနဗာရုကဂျာတာပရီနီမှာပြောပါတယ်။တရုတ်ကနေအမေရိကန်ကိုတင်ပို့တဲ့သတင်းပညာဆိုင်ရာဆက်သွယ်ရေးဆိုင်ရာနဲ့လူသုံးကုန်ပစ္စည်းတွေအပေါ်နှစ်စဉ်ကောက်ခံတဲ့အခွင့်အရေးကိုဒေါ်လာဘီလီယံ60တိချမှတ်ဖို့အမေရိကန်တာဝန်ရှိသူတွေစဉ်းစားနေတယ်လို့သတင်းတွေမှာပြောကြပါတယ်။တရုတ်နဲ့ကုန်သွယ်မှုမှာလုံငွေမတရားပြနေတာကိုဒေါ်လာဘီလီယံတရာအထိရှော့ချဖို့ကြိုးစားတဲ့အနေနဲ့အခုလိုလုပ်ဖို့စဉ်းစားနေတာပါ။ပြီးခဲ့တဲ့နှစ်မှာတရုတ်ကနေအမေရိကန်ကိုတင်သွင်းကုန်တန်ဖိုးဟာဒေါ်လာ385ဘီလီယံရှိပြီးအမေရိကန်ကနေတရုတ်ကိုတင်ပို့တာထက်ပိုများပါတယ်။တန်မဏိတင်သွင်းကုန်တွေပေါ်အခွန်25ရာခိုင်နှုန်း၊အလူမီနီယံတင်သွင်းကုန်တွေပေါ်အခွန်10ရာခိုင်နှုန်းချမှတ်မယ်လို့ပြီးခဲ့တဲ့သတင်းပတ်မှာသမ္မတထရမ့်ကကြေညာထားပြီးအဲ့ဒီအခွန်စီးကျက်မှုအသစ်တွေကတချို့ဟာတရုတ်ပေါ်တည်ရောက်မှုရှိပါတယ်။အမေရိကန်ကအခွန်စီးကျက်မှုအသစ်တွေလုလာရင်လက်လုံပြန်မယ်လို့တရုတ်ကလည်းသတိပေးထားပါတယ်။ကုန်သွယ်ရေးစစ်ပွဲဟာဘယ်သူအတွက်မှအကျိုးမရှိဘူးဆိုတာသမိုင်းကတည်တည်ပြထားပါတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူခန်းကပြောပါတယ်။မလိုလားတဲ့အခြေအနေတွေဖြစ်လာမယ်ဆိုရင်တရုတ်အနေနဲ့ ကိုယ့်ရဲ့တရားဝင်အခွင့်အရေးကိုကောက်ကွယ်ဖို့ရွေးချယ်ရှိတယ်လို့လည်းပြောခွင့်ရလူကန်းကပြောပါတယ်
Saudi အင်ရှိမင်းသားမိုဟာမက်ဘီဆလမ်ကအီရန်ကောင်းဆောင်ကိုဟစ်တလာနဲ့ခိုင်းနိုင်ပြီးအီရန်အနေနဲ့နျူကလ িয়ার ဘုံးထုတ်လုပ်မယ်ဆိုရင် Saudi Arabia ကလည်းအလင်းအမြန်နျူကလ িয়ার ဘုံးထုတ်လုပ်မယ်လို့ဆိုပါတယ် Saudi ရဲ့နျူကလ িয়ার ဘုံးထုတ်လုပ်လို့တဲ့ဆန္ဒရှိတဲ့အပေါ်မှာ American လွှတ်တော်အတွင်းမှာတော့အမတ်တဦးစီကမိမိပါတီရဲ့ယက်တီချက်အတိုင်းပြောဆိုခဲ့ကြပါတယ်Democratic လွှတ်တော်အမတ် Bill Nelson ကတော့အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုသဘောတူရင်ဒေတာတွင်နျူကလ িয়ার လက်နက်ပြန့်ပွားမှုရှိလာမယ်လို့ပြောပါရယ် Republican အမတ် David Perdue ကတော့ကျွန်တော်တို့မှာအီရန်အရေးကိစ္စကိုသူများနဲ့မတူအောင်ကင်တွယ်နိုင်တဲ့သမဏရှိနေပြီးဒါကိုလည်းကဘာကတီးပြီးသားပါလို့ဆိုပါရယ်လွှတ်တော်အနေနဲ့အီရန်နိုင်ငံအပေါ်သူတို့ရဲ့လူမဆန်တဲ့လှုပ်ရက်တွေအတွက်စီးပွားရေးပိတ်ဆို့မှုတွေထပ်ပြီးချမှတ်နေတာလည်းအားလုံးသိတယ်လို့ပြောပါရယ်ဒါအပြင်တကဘာလုံးကလည်းမိမိတို့နဲ့အတူယက်တီနေပါတယ်လို့ပြောပါရယ်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဟိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင
်ဒီ UI ကနေတောက်ကြမနေ့ဖက်တရမြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကအပြောချင်းစိုးနိုင်ငံများစီးရင်တဲ့မှာမြန်မာနိုင်ငံကိုအဆင့်130မှာသတ်မှတ်ထားပါတယ်ကုလသမဂ္ဂရေရှည်ခိုင်မာသောဖွံ့ဖြိုးတိုးတက်ရေးအဖြစ်များကွန်ရက် SDSN ကနိုင်ငံပေါင်း156နိုင်ငံကိုလေ့လာပြုစုပြီးတော့မတ်လ14ရက်ဗိုလ်ထူးနေ့ကထုတ်ပြန်တဲ့2018ခုနှစ်ကမ္ဘာပျော်ရွှင်မှုဆိုင်ရာအစီရင်ခံစာထဲမှာအဲ့လိုသတ်မှတ်ထားတာပါလူတူချင်းဝင်ငွေလူမှုဖူလုံရေးထောက်ပံ့ကျန်းမာတဲ့လူသက်တမ်းလူမှုလွတ်လပ်ခွင့်အလူအတန်းရရောမှုနဲ့အကျင့်ပြတ်ခြားဆောင်မှုကင်းရှင်းတာစတဲ့အချက်တွေကိုတိုင်းတာအမှတ်ပေးပြီးတော့ပျော်ရွှင်မှုအဆင့်ကိုသတ်မှတ်တာပါကမ္ဘာမှာအပျော်ရွှင်ဆုံးနိုင်ငံဖြစ်ဒီနှစ်စင်းမှာသတ်မှတ်ခံရတာကတော့ဖင်လန်နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကအဆင့်9မှာရှိခဲ့တာကနေတက်လာတာပါပြီးခဲ့တဲ့နှစ်ကအဆင့်10မှာရှိခဲ့တဲ့နော်ဝေးနိုင်ငံကတော့ဒီနှစ်အဆင့်2ကိုလျော့သွားပါတယ်ထိပ်တန်း10နိုင်ငံထဲမှာပါတဲ့တခြားနိုင်ငံ7နိုင်ငံကတော့ဒိန်းမတ်၊အိုင်စလန်၊ဆွစ်ဇာလန်၊နယ်သာလန်၊ကနေဒါ၊နယူးဇီလန်၊ဆွီဒင်နဲ့ဩစတြေးလျနိုင်ငံတွေဖြစ်ပါတယ်။ကမ္ဘာထိပ်တန်းနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်ကပြီးခဲ့တဲ့နှစ်မှာအဆင့်14ရှိခဲ့တာကနေအဆင့်18ကိုရောက်သွားပြီးဗြိတိန်ကအဆင့်19နဲ့အာရဗ်စော်ဘောများပြည်ထောင်စု UAE ကအဆင့်20မှာအသီးသီးရှိကြပါတယ်။အဆင့်156နဲ့ကမ္ဘာမှာပျော်ရွှင်မှုအနည်းဆုံးနိုင်ငံဖြစ်သတ်မှတ်ခံရတာကတော့အာဖရိကတိုက်ကဘူရွန်ဒီနိုင်ငံဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကြ ాయి ဝင်ကြီးဟာဆွီဒင်နိုင်ငံကိုကြာသာပတေးနေ့ကရောက်ရှိလာတာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်တို့နှစ်ဦးတွေ့ဆုံဖို့ပထမခြေလှမ်းဖြစ်တယ်လို့ယူဆနိုင်ပါတယ်။မြောက်ကိုရီးယားနိုင်ငံကြ ాయి ဝင်ကြီးရီယွန်ဟိုးဟာစတော့ဟ ோம் မြို့မှာဆွီဒင်နိုင်ငံကြ ాయి ဝင်ကြီးမာဂော့တ်ဝေါ်စထရမ့်နဲ့တွေ့ဆုံဖို့ရှိပါတယ်။သူတို့ဘယ်ချိန်ဘယ်နေရာမှာတွေ့မယ်ဆိုတာတော့မသိရသေးပါဘူး။ဆွီဒင်ဟာပျုံရန်မှာနိုင်ငံဆိုင်ရာတန်ယုံဖွင့်ထားတဲ့အနေငယ်သောအနောက်နိုင်ငံတွေထဲကနိုင်ငံတစ်ခုဖြစ်ပြီးမြောက်ကိုရီးယားနဲ့1983ခုနှစ်ကတည်းကတန်တမန်အဆက်အသွယ်ရှိခဲ့ပါတယ်
။ထိုင်းနိုင်ငံကဂရီကျော်တရေကြီးတူဖြစ်တဲ့တန်နာတွန်းဂျူဝန်ဂရွန်ရွမ်ကစ်က Future Forward Party လို့အဓိပ္ပာယ်ရတဲ့အနာကောမိုင်းဆိုတဲ့နိုင်ငံရေးပါတီတစ်ခုကိုထူထောင်တဲ့အကြောင်းကြေညာပြီးနေကတင်ကြပါတယ်။ထိုင်းနိုင်ငံမှာမော်တော်ကားအပူပစ္စည်းတွေထုတ်လုပ်တဲ့ Thai Summit ကုမ္ပဏီအုပ်စုကြီးရဲ့ဒုတိယကုထဖြစ်သူသန္နာသွန်ကနောက်နှစ်မှာအထူးရွေးကောက်ပွဲတွေကျင်းပရင်သူဝင်ပြိုင်မှုစီစဉ်ထားတယ်လို့ပြောပါတယ်။မစ္စတာသန္နာသွန်နဲ့အတူပါတီဖွဲ့စည်းတယ်မှာပါဝင်တဲ့တခြားအဖွဲ့ဝင်14ဦးနဲ့အတူပါတီသစ်ဖွဲ့စည်းတဲ့ကြောင်ဘန်ကောက်မြို့တော်မှာကျင်းကြတာပါ။အဲဒီလူတွေထဲမှာဘန်ကောက်ထမဆက်တက္ကသိုလ်ကဥပဒေဘာသာရပ်ကတိက Phiyapta Senkanoku လိန်ပြောင်းထားသူအမျိုးသမီးတဦးအတန်ဆွမ်းတက်ကြွလှူရှားသူတဦးနဲ့အလုံသမားသမဂ္ဂခေါင်းဆောင်တဦးတို့လည်းပါဝင်ပါတယ်။မစ္စတာသန္နာသွန်းကပါတီရန်ပုံငွေအတွက်သူ့ရဲ့ကိုယ်ပိုင်ငွေကိုထည့်ဝင်အသုံးပြုမှာမဟုတ်ဘဲသူတို့ပါတီကိုထောက်ခံသူတွေစီကနေရန်ပုံငွေကောက်ယူစုဆောင်သွားမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကတည်းကအာဏာသိမ်းအုပ်ချုပ်လာတာဖြစ်ပြီးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီသစ်တွေမှတ်ပုံတင်ဖို့မတ်လ2ရက်နေ့ကစပြီးအစိုးရကခွင့်ပြုထားတာပါ။ပပုံတင်ကြတဲ့နိုင်ငံရေးပါတီတွေထဲမှာ Future Forward Party ဟာအခုချိန်ထိဆိုရင်58ခုမြောက်နိုင်ငံရေးပါတီဖြစ်ပါတယ်
။ American ပြည်ထောင်စု Florida ပြည်နယ်မေယာမီမြို့မှာမကြသေးမီကစောက်ထားတဲ့တံတားစစ်စင်ပြိုကျခဲ့ပါတယ်။ Florida နိုင်ငံတကာတက္ကသိုလ်ဝင်းနဲ့ ကျောင်းသားအဆောင်ကြားကတရားပြူကြတဲ့နေရာမှာကားရှိစီပိမိနေပြီးလူရှိဦးကိုဆေးရုံကိုအေးပေါ်ပို့ခဲ့ရပြီးဝန်ချီဇက်တွေရှာဖွေရေးခွေးတွေနဲ့လည်းဆက်လက်ရှာဖွေနေပါတယ်။ဒဏ်ရာရသူအများအပြားရှိတဲ့ဆိုပေမဲ့တေဆုံးသူအရေအတွက်ကိုအတိအကျမသိရသေးပါဘူး။အချို့သတင်းတွေကတော့တေဆုံးသူတဦးကနေ10ဦးအထိရှိနိုင်တယ်လို့ပြောပါတယ်။ဒီတရားကဖလော်ရီဒါနိုင်ငံတကာတက္ကသိုလ်ကကျောင်းသားတွေသွားရေးလာရေးလွယ်ကူစေဖို့အတွက်ရှစ်လန်းသွားဟိုင်းဝေးလမ်းမကြီးပေါ်ကဖြတ်ဆောက်ထားတာပါဒီတရားဆောက်တဲ့ MCM ကုမ္ပဏီကဒီဂျေကွဲပွဲဖြစ်ရတဲ့အတွက် American တဲယူပို့ဆောင်ရေးဆိုင်ရာလုံခြုံရေးဌာနနဲ့ပူးပေါင်းကူညီဆောင်ရွက်သွားပါမယ်လို့ Twitter စာမျက်နှာမှာရေးသားထားပါတယ် Direct from Washington The Voice
of America The OAတောက်ကြနေမနေခင် VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့မဆင်စင်တို့ပြောပြပေးသွားကြတာပါဒီ VOA အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါလိမ့်ရှင်အခုဇက်တိုက်နှာစင်ရမယ့်သတင်းလွှာတွေကိုတော့ Britain Parliament တွင်မနေ့တုန်းကမြန်မာနိုင်ငံရခိုင်ပြည်နယ်ကအရေးဘဲအချက်တွေကိုဦးစားပေးဆွေးနွေးတင်ပြခဲ့ကြတယ်လို့ဆိုတာကိုပြောပြပေးပါမယ်ရှင်
ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးဗြိတိန်ဆိုရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုဗြိတိန်နိုင်ငံအာရှနဲ့ပစိဖိတ်ရေးရာဝန်ကြီးမတ်ဖီကချခင်ပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမနေ့ကဗြိတိန်ပါလီမန်မှာဝန်ကြီးဖီကသူ့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားပါတယ်။ရှေးဦးစွာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံလာခဲ့ရတဲ့အကြောင်းမကြာသေးခင်2012နဲ့2016ခုနှစ်တွေအတွင်းအကွက်ကြကြအကြမ်းဖက်မှုတွေခံလာခဲ့ရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့တုန်းကအာဆာစစ်သွေးကြွတို့ရဲ့တိုက်ခိုက်မှုဟာလုံးဝလက်မခံနိုင်တဲ့တမင်နှိုးဆော်မှုတစ်ရပ်ဖြစ်ပေမဲ့မြန်မာစစ်တပ်ရဲ့အကျဉ်းနာကင်းမဲ့တဲ့တုံ့ပြန်မှုဟာခွင့်မလွတ်နိုင်တဲ့လုပ်ရပ်ဖြစ်တယ်မြန်မာအစိုးရအနေနဲ့လည်းရိုဟင်ဂျာတွေအပါအဝင်ပြည်သူတရက်လုံးကိုအကာအကွယ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အဲဒီနောက်ဗြိတိန်အစိုးရအနေနဲ့ဆောင်ရွက်မဲ့အချက်၄ရပ်ကိုအခုလိုပြောကြားသွားပါတယ်
။ First, we must continue to address the humanitarian needs, especially the needs of victims of sexual violence in both Northern Rakhine and in Bangladesh.
This includes ပထမအချက်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာရှိနေကြတဲ့အထူးသဖြင့်လိမ္မာရေးဆိုင်ရာအကြမ်းဖက်ခံရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုလိုအပ်တဲ့အကူအညီတွေကိစ္စအကင်ပြဖြစ်ရှင်းရပါမယ်။အဲ့ဒီအထက်မှာမကြာခင်သတင်းပတ်တွေအတွင်းရောက်တော့မဲ့မုတ်တုံနဲ့ဆိုင်ကလုန်းမုန်တိုင်းရာသီအန်ဒရယ်ကြိုတင်ပြင်ဆင်ဖို့ကောက်ဆစ်ဘဇားနဲ့ပတ်ဝန်းကျင်မှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အေဂျင်စီတွေကိုကူညီဖို့လည်းပါဝင်ပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ထဲမှာအကူအညီရေးပစ္စည်းတွေဖြန့်ဝေပေးတာမှနဲ့အကြမ်းဖက်မှုရန်ကောက်ထွက်ပြေးသူတွေကိုကူညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့ပေးဖို့တွေအတွက်လည်းနိုင်ငံတကာအဖွဲ့တွေနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်နေပါတယ်။
Secondly, we must continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press
the UNHCR to ဒုက္ခသည်တွေဘေးကင်းလုံခြုံပြီးကိုယ်ပေါ်နဲ့ကိုပြီးတော့ဂုဏ်သိက္ခာရှိရှိနေရပြန်ရေးပြီးမြောက်အောင်လည်းစိတ်ရှိရှိထားပြီးဆက်လက်လုပ်ကင်ကြရမှာဖြစ်ပါတယ်။နှစ်နိုင်ငံနေကြားကနေဟိုဘက်ဒီဘက်ပြန်ကြမဲ့သူတွေအတွက် UNHCR ကကြီးကြပ်ပြီးမှန်ကန်ကြောင်းအတည်ပြုစစ်ဆေးဖို့ကိုလည်းမရမနေတိုက်တွန်းသွားမှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကိုယ်ကျယ်ဖို့ကမ္ဘာလုံးမှာစီးကန့်တဲ့အညီဆုံးအဖွဲ့အဖြစ် UNHCR အဖွဲ့ဟာအကောင်းဆုံးပစ္စည်းကရိယာစုံလင်မှုရှိတယ်လို့ယုံကြည်စိတ်ချရဆုံးအဖွဲ့လည်းဖြစ်ပါတယ
်။ Thirdly, we must continue international progress towards bringing to justice the perpetrators of human rights violence.
ဒီကိန်းဒီသားမှာလူခွင့်ရေးချူဖောက်မှုတွေနဲ့လိမ္မာဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့ဝိုင်းဝန်းဖိအားပေးကြဖို့နဲ့မြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်တဲ့ပွင့်လင်းလွတ်လပ်စွာစုံစမ်းဝင်ပေးဖို့နိုင်ငံတကာကစုပေါင်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကဒီပိပကဟာဂျီနိုဆိုက်အသွင်ကိုဖော်ပြသွားပေမဲ့လူမျိုးတုံးတပြတ်မှုနဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုတွေဟုတ်မဟုတ်ဆိုတာကိုနိုင်ငံတကာတရားရုံး ICC ကတဆင့်တွားရမှာဖြစ်ပါတယ
်။ Finally, to achieve a long-term resolution to the crisis in Burma, I believe that even in these desperate circumstances,the UK should play a leading role in trying to support
နောက်ဆုံးအနေနဲ့ UK ကဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်အကူအညီပေးဖို့နဲ့အရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာပြည်တွင်းပြည်ပခန့်တွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့ကူညီကြိုးပမ်းသွားမှာဖြစ်ပါတယ်။ Kofi Annan ရဲ့ရခိုင်အရေးအကြံပြုချက်အစီရင်ခံစာပါအချက်များအတိုင်းအကောင့်ထဲပေါ်သွားဖို့ကိုလည်းကတိပြုပါတယ်
။ညီကောင်ချုပ်အနေနဲ့ ရိုဟင်ဂျာတွေရဲ့ဒုက္ခကိုမျက်ခြေမပြတ်စောင့်ကြည့်ပြီးသူတို့ကြိုက်နှစ်သက်ရာလမ်းရွေးချယ်နိုင်အောင်ဆက်လက်ကူညီသွားမယ်။မြန်မာပြည်မှာလည်းပွင့်လင်းပြီးဒီမိုကရေစီဖြစ်ထွန်းရေးအတွက်မပြတ်မကွက်အားပေးလှုံ့ဆော်သွားမယ်လို့ဝင်းကြီးမတ်ဖီကပြောကြားသွားပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝတစ်နေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အပြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထမှန်ဖိတ်ခေါ်ပြစေရှင်။အခုဒေတာရင်းသတင်းလွှာတွေကိုဇက်တိုက်နားဆင်ကြရပါမယ်။တရုတ်နိုင်ငံမှာသမ္မတသက်တမ်းရာထူးအကန့်အသတ်မရှိတော့တဲ့အတွက်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလုပ်ဖို့ကြိပေးထားတဲ့သမ္မတရှီချင်းပင်ကသူ့ရည်ရွယ်ချက်တွေကိုအကောင်အထည်ဖော်နိုင်ဖို့အချိန်ပိုရသွားပါတယ်။ဒါကြောင့်ပြန်လည်ပေါင်းစည်းနိုင်ရေးအတွက်ထိုင်ဝမ်အပေါ်လောလောဆယ်ဖိအားလျော့သွားနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တရုတ်အစိုးရအနေနဲ့ထိုင်ဝမ်အစိုးရအပေါ်စီရေးတန်တမာရေးတို့နဲ့ဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုအပြော့ဆွဲနဲ့ပြန်လည်ပေါင်းစည်းနိုင်ရေးကြိုးစားလာနိုင်တယ်လို့လည်းသုံးသပ်နေကြတဲ့အကြောင်းသတင်းတောက် Rep Jennings ထိုင်ပေကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင်
။တရုတ်နိုင်ငံမှာသမ္မတရာထူးသက်တမ်းကန့်သက်ချက်ကိုပယ်ဖျက်လိုက်တဲ့အတွက်သမ္မတရှီကျင်းပင်အနေနဲ့ရာသက်ပန်သမ္မတတာဝန်ကိုထမ်းဆောင်နိုင်ဖို့လမ်းပွင့်သွားခဲ့ပါတယ်။တရုတ်တို့ဘက်ကသူတို့ပိုင်တယ်လို့အမြဲသတ်မှတ်ထားတဲ့ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်မယ်လို့ပြီးခဲ့တဲ့အောက်တိုဘာလကပဲသမ္မတရှီကထပ်ပြီးတော့ကတိပြုခဲ့ပါတယ်။ဒီကိစ္စကိုနောက်မျိုးဆက်သစ်ခေါင်းဆောင်တွေတက်လာတဲ့အထိမဆောင်သင့်ဘူးလို့ပြောခဲ့တာပါ။အခုတော့သူ့အနေနဲ့ပြန်လည်ပေါင်းစည်းရေးအတွက်နီလန်းသစ်တွေနဲ့ချင်းကပ်ဖို့ပိုအချိန်ရသွားပါတယ်။ပြန်လည်ပေါင်းစည်းနိုင်ဖို့အလောတကြီးဖိအားပေးတာမျိုးလုပ်တော့မှာမဟုတ်ဘူးလို့တိုင်ပေမျိုးအမျိုးသားချန်ရှီတက်တို့ရဲ့နိုင်ငံတကာရေးရာကောလိပ်ဒုတိယမဟာဌာနမှူးဟွမ်ကွေဘူကတွတ်ပါတယ်
။ဘောတော်ရင်ဝေတကအင်ကိုင်းမီယိုထိုင်တမ်းတာပီလာ
။ဆွေးနွေးရေးစပွဲစီထိုင်ဝမ်ရောက်လာအောင်ရှီဘက်ကတွန်းတွန်းတိုက်တိုက်မလုပ်တော့ဘူးဖြစ်နိုင်ချေများပါတယ်။တခြားပြင်ပကတက်ရောက်လွှမ်းမိုးမှုတွေမရှိဘူးဆိုရင်ထိုင်ဝမ်ကိစ္စကင်တွေကိုသူ့အနေနဲ့အချိန်အများကြီးရသွားပါတယ
်။တရုတ်ပြည်တွင်ဆက်ပြီးသွားတဲ့1940ပြည့်နှစ်ပိုင်းတွေကဆလာထိုင်ဝမ်နဲ့တရုတ်တို့တီးကြအုပ်ချုပ်လာတာပါ။ကွန်မြူနစ်တို့ကိုဆစ်ရှုံးပြီးတဲ့နောက်ချန်ကေရှိတ်ဦးဆောင်တဲ့အမျိုးသားရေးဝါဒီတွေကအနားကကျွန်းပေါ်မှာအခြေစိုက်ခဲ့ကြရတာကထိုင်ဝမ်ဖြစ်လာတာပါ။ထိုင်ဝမ်မှာ1980ပြည့်နှစ်ပိုင်းကဆပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်ပါတယ်။2015ခုနှစ်ကလုပ်ခဲ့တဲ့အစိုးရစစ်တမ်းတွေအရထိုင်ဝမ်ပြည်သူအများစုကအာဏာရှင်ဆန်တဲ့တရုတ်နဲ့ပေါင်းစည်းရေးကိုမလိုလားကြပါဘူး။တရုတ်သမ္မတရှီကတော့ပြန်လည်ပေါင်းစည်းရေးအတွက်ငြင်းချမ်းတဲ့နည်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့ဟောင်ကောင်ကိုအုပ်ချုပ်တယ်လို့တနိုင်ငံစနစ်နှစ်မျိုးပုံစံနဲ့သွားမယ်လို့ပြောထားပါတယ်။သမ္မတရှီအနေနဲ့သမ္မတရာထူးအကန့်အသတ်မရှိတော့တဲ့အတွက်ပေါင်းစည်းရေးနည်းလမ်းတွေရှာဖို့အချိန်ပိုရသွားတယ်လို့ထိုင်ဝမ်အခြေစိုက်ချန်ဂွာ 21st Century တက်သည့်ပညာရှင်များအဖွဲ့ကအမှုဆောင်အရာရှိချုပ်ဂျိုအန်နယ်လေးကသုံးသပ်ပါတယ်။
If he has to step down in 2023, then certainly the clock will be ticking.
တကယ်လို့သူ2023ခုနှစ်မှာရာထူးကနေဆင်းပြေးရမယ်ဆိုရင်အချိန်သိမ့်မရှိတော့တဲ့အတွက်ထိုင်ဝမ်ကိစ္စနဲ့နောက်ဆုံးဆုံးဖြတ်ချက်အတွက်ကြီးကြီးမားမားဖိအားပေးနိုင်ပါတယ်။အခုတော့2023မှာသူရာထူးကဖယ်ရှားပေးစရာမလိုတော့ဘူးဆိုတော့ထိုင်ဝမ်နဲ့ပေါင်းစည်းဖို့ရန်လိုတဲ့နီးစီရေးနီးတွေနဲ့ဓာတ်ရိုက်ဖိအားပေးတာမျိုးတွေရော့သွားနိုင်ပါတယ်။
ပြန်လည်ပေါင်းစည်းရေးအတွက်တရုတ်ဘက်ကပိုတိုးလှုပ်လာနိုင်ပေမဲ့တည်တာတဲ့အပြောင်းလဲတွေတော့ရှိမှာမဟုတ်ဘူးလို့လေ့လာတဲ့သူတချို့ကလည်းသုံးသပ်ပါတယ်။ထိုင်ဝမ်အစိုးရအပေါ်စစ်ရေးတန်တမာရေးနည်းတွေနဲ့ဆက်ပြီးဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုတော့တရုတ်ကိုလိုလားလာအောင်ဆွဲဆောင်တဲ့နည်းကိုပိုလှုပ်လာနိုင်တယ်လို့ထိုင်ဝမ်လွှတ်တော်အမတ်တယောက်ကပြောပါတယ်။ထိုင်ဝမ်ပြည်သူတွေကိုတရုတ်နိုင်ငံထဲမှာအလုံးလုံးနိုင်ပညာသင်နိုင်ရင်းနှီးမြှုပ်နှံနိုင်ရေးပို့ပြီးတော့လွယ်ကူစေမဲ့ဆောင်ရွက်ချက်31ချက်ကိုတရုတ်ကဒီလဇန်ပိုင်းကပဲကြေညာခဲ့ပါတယ်။ရှီမတိုင်ခင်ကသမ္မတဟာဟူချင်းတောင်လက်ထက်ကလည်း စစ်ရေးအရာချိန်ချောက်ခဲ့ပြီးတစ်ဖက်မှာထိုင်ဝမ်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ခဲ့ပါတယ်။လက်ရှိထိုင်ဝမ်သမ္မတဆာယီဝဲကတော့တရုတ်ကိုထိုင်ဝမ်ကပိုင်တယ်ဆိုတဲ့တရုတ်အစိုးရရဲ့သဘောထားကိုလက်မခံသလိုတရုတ်အစိုးရနဲ့လည်းခက်ခွာခွာနေခဲ့ပါတယ်။သူသမ္မတတာဝန်ယူခဲ့တဲ့2016ခုနှစ်ထဲကတရုတ်နဲ့ထိုင်ဝမ်ကြားမှာလည်းဆွေးနွေးမှုတွေမရှိခဲ့ပါဘူး။တရုတ်ဘက်ကလည်းထိုင်ဝမ်ကိုတွားတဲ့တရုတ်ခီးသွားဧည့်သည်အရေးအတွက်ကိုကန့်သတ်ခဲ့သလိုထိုင်ဝမ်ကျွန်းသားကိုစစ်လေရင်တွင်ပြန်တန်းခဲ့ပါတယ်။ကုလသမဂ္ဂမှထိုင်ဝမ်အဖွဲ့ဝင်ဖြစ်ရေးကိုလည်းတားဆီးခဲ့ပါတယ်။တရုတ်ထိုင်ဝမ်ပြန်လည်ပေါင်းစည်းရေးအတွက်တရုတ်သမ္မတရှီအနေနဲ့ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းတွေနဲ့ချဉ်ကပ်လာနိုင်တာကထိုင်ဝမ်အစိုးရအတွက်မကောင်းဘူးလို့ထိုင်ဝမ်မှာရှိတဲ့ချန်ကျွန်းခရစ်ယာန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ရှင်းလီကမြင်ပါတယ
် It's not good for Taiwan because it certainly is going to draw a lot of people from Taiwan
ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းဆွဲဆောင်ချဉ်ကပ်မယ်ဆိုရင်ထိုင်ဝမ်ကလူတွေလူသားအရင်းအမြစ်တွေငွေကြေးအရင်းအမြစ်တွေအများကြီးတရုတ်ပြည်ကိုသွားကြမှာသိကြတဲ့အတွက်ထိုင်ဝမ်အစိုးရအတွက်တော့မကောင်းပါဘူးလူတွေအများကြီးတရုတ်ပြည်ကိုသွားပြီးအခြေချရပါလိမ့်မယ
်တရုတ်သမ္မတရာဒူကန်တက်ချက်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေလှုပ်ရှားမှုတွေကိုအနိကစောင့်ကြည့်သုံးသပ်တုံ့ပြန်သွားမယ်လို့ထိုင်ဝမ်အစိုးရကပြောခဲ့ပါတယ်1980ပြည့်နှစ်တွေကဒီမိုကရေစီစနစ်ကျင့်သုံးလာတဲ့ထိုင်ဝမ်မှာသမ္မတကိုပြည်သူတွေကရွေးချယ်တင်မြောက်ပြီးသမ္မတအနေနဲ့ရှစ်နှစ်အထိရာဒူတာဝန်ထမ်းဆောင်နိုင်ပါတယ်ဒါကြောင့်ထိုင်ဝမ်နဲ့နိုင်ငံရေးစနစ်ချင်းအတော်ကွာတဲ့တရုတ်ကတနိုင်ငံစနစ်နှစ်ခုနဲ့အုပ်ချုပ်ပါမယ်လို့ပြောထားတဲ့အပေါ်တန်တရားရှိနေကြတဲ့ထိုင်ဝမ်လူမျိုးတွေကတော့ပြန်လည်ပေါင်းစည်းရေးကိုလိုလိုလားလားမရှိကြဘူးလို့လေးလာသူတချို့ကလည်းပြောပါတယ်ရှင
်။မဆုမြတ်မုံပြောပြသွားခဲ့တာပါရှင်။အခုအာဖဂန်နစ္စတန်နိုင်ငံတွေငြိမ်းချမ်းရေးလာလာကိုကြည့်ကြရအောင်ပါ။ကတ်တချက်တွေမှသာပဲဆွေးနွေးဖို့မကြသေးခင်ကအာဖဂန်အစိုးရရဲ့ကမ်းလှမ်းချက်ကိုတာလီဘန်တွေဘက်ကအရင်လိုခါခါတီးတီးမတုံ့ပြန်ပဲနှုတ်ဆက်နေတဲ့အတွက်ဒါဟာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာဖို့စဉ်းစားနေတယ်လို့ပါကစ္စတန်ကရောအမေရိကန်ကပါယူဆကြတဲ့အပြင်ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာနိုင်ခြေကိုပါမျှော်လင့်လာကြပါတယ်။တာလီဘန်တွေရဲ့တိုက်ခိုက်မှုတွေနဲ့မတည်ငြိမ်တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ငြိမ်းချမ်းရေးအလားအလာဘယ်လိုရှိပါသလဲ။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အာဖဂန်အစိုးရရဲ့အရင်ကအလားတူကမ်းလှမ်းချက်တွေကိုတာလီဘန်တွေကချက်ချင်းလိုလိုပယ်ချခဲ့ကြပေမယ့်ဒီတစ်ခါတော့တာလီဘန်တွေဘက်ကနှုတ်ဆက်နေတာပါပါကစ္စတန်စစ်တပ်ခေါင်းဆောင်တွေကတော့စစ်သွေးကြော်တွေပေါ်မှာပါကစ္စတန်ရဲ့ထိုးစစ်အသစ်တွေကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးသဘောထားတွေပြောင်းလဲလာတာလို့ပြောပါတယ်အာဖဂန်တာလီဘန်တွေအမေရိကန်နဲ့တိုက်ရိုက်ဆွေးနွေးလို့ကြောင်းမကြသေးခင်ကစာတစောင်ပေးပို့ခဲ့တာဟာအာဖဂန်စစ်အဆုံးသတ်ရေးကြိုးပမ်းရာမှာအဓိကပါဝင်နေသူတွေနဲ့အတူပူးပေါင်းပြီးထိုးစစ်အသစ်တွေဆင်နွှဲခဲ့တဲ့ရက်လာလို့လဲစစ်ဖက်ဆိုင်ရာအဆင့်မြင့်တာဝန်ရှိသူတယောက်ကပြောပါတယ်။အမည်မဖော်လိုသူပါကစ္စတန်စစ်ရာရှိသူကလည်းရှစ်ဆယ်ရမယ့်ငြိမ်းချမ်းရေးခရီးလမ်းဟာခက်ခဲကြမ်းတမ်းနေစေဖြစ်ပြီးအာဖဂန်စစ်ပွဲမှာပါဝင်နေသူတွေအားလုံးဆွေးနွေးပွဲမှာပါဝင်လာအောင်သက်ဆိုင်သူအားလုံးကဩစာအရှိန်အဝါတုံးပြီးကြိုးပမ်းမှုလိုတယ်လို့ကပူးမှာသတင်းတောက်တွေကိုပြောခဲ့တာပါ။ပါကစ္စတန်ထောက်လှမ်းရေးအဖွဲ့ISI အပါအဝင်ပါကစ္စတန်ရက်ဖက်နယ်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေဟာလည်းတာလီဘန်ကိုယ်စားလှယ်တွေနဲ့ဆက်သွယ်ညှိနှိုင်းမှုတွေလုပ်နေပေမဲ့အာဖဂန်နိုင်ငံကအခြေအနေဟာရှုပ်ထွေးလွန်းတဲ့အတွက်နေချင်းညချင်းဖြည့်ရှင်းဖို့တော့မဖြစ်နိုင်ပါဘူးလို့ပြောပါတယ်။တကယ်တော့တာလီဘန်တွေထဲမှာပဲတချို့အဖွဲ့တွေကရုရှားနဲ့ဆက်ကြတယ်လို့တချို့အီရန်နဲ့ဆက်သွယ်ပြီးတချို့ကပါကစ္စတန်နဲ့ဆက်သွယ်ရှိတယ်လို့လည်းအရာရှိကဝန်ခံပါတယ်။အာဖဂန်နဲ့ပါကစ္စတန်တို့ကြားဆက်ဆံရေးတင်းမာမှုတွေရှိနေပေမဲ့ပါကစ္စတန်ကသူ့မြေပေါ်ခြေကုပ်ယူလှုပ်ရှားနေသူတွေကိုရှင်းလင်းဖို့စူးစမ်းနေပါတယ်လို့ပြောပါတယ်။တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကို VOA ကဆက်သွယ်မေးမြန်းရမှာတော့အာဖဂန်သမ္မတရဲ့ကမ်းလှမ်းချက်ကိုသူမသိသေးတဲ့အတွက်ဘာမှမပြောနိုင်သေးဘူးလို့အကြောင်းပြန်ပါတယ်။အရင်ကတော့အာဖဂန်မှာနိုင်ငံခြားတပ်တွေအားလုံးရုတ်သိမ်းသွားပြီးမှဆွေးနွေးမယ်လို့အာဖဂန်အစိုးရရဲ့ကမ်းလှမ်းချက်ကိုတုံ့ပြန်ခဲ့တာပါ။အခုအာဖဂန်သမ္မတအာရှရဖ်ဂါနီရဲ့ကမ်းလှမ်းချက်မှာတာလီဘန်အရာရှိတွေကိုအမိမဲဆင်းနဲ့ထည့်ထားတာကိုပယ်ဖျက်ပေးမယ်အပြင်ကဘူးမှာရုံးဖွင့်ခွင့်မှာပေးဖို့အတွက်ကမ်းလှမ်းထားတာပါနိုင်ငံတကာအဖွဲ့တွေအားလုံးရဲ့သဘောတူညီချက်နဲ့သမ္မတဂါနီကမ်းလှမ်းခဲ့တာကိုတာလီဘန်တွေဘက်ကငြင်းလို့တဲ့ဆန္ဒမရှိတာတွေ့ရတယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်နဲ့နေတိုတပ်တွေရဲ့တပ်မှူးကြီးဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကပြောပါတယ်
We know a lot is going on right now. I mean this
is a lot of things that are happening. ဆိုတော့ကအဲ့ဒီကမ်းလှမ်းချက်ကိုတာလီဘန်တွေစဉ်းစားနေတယ်လို့ကျွန်တော်ထင်ပါတယ်။ဆွေးနွေးဖို့ကမ်းလှမ်းတာကိုသူတို့ကလူသီးရှင်ကြားတုံ့ပြန်ပြောဆိုတာတော့မတွေ့ရသေးပါဘူး။ဒါကစိတ်ဝင်စားဖို့ကောင်းပါတယ်
။တာလီဘန်တွေကိုကျေပြန့်တဲ့တန်တမန်ရေးရောစစ်မြေပြင်တိုက်ခိုက်မှုတွေပါ PR တွေပေးနေတယ်လို့အမေရိကန်အစိုးရကပါကစ္စတန်နဲ့ပေါင်းပြီးအစ်စ်မျိုးစုံမှာဆွေးနွေးပွဲတွေပြင်းပြင်းထန်ထန်လုပ်နေပါတယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ
်။ I think some of the pressure is
အမေရိကန်ရဲ့မူဝါဒအရအချို့ပြည်အားတွေကပါကစ္စတန်ကိုပေးနေတာပါဒါဟာအလုပ်ဖြစ်တယ်လို့ထင်ပါတယ
်တာလီဘန်တွေဘက်ကအမေရိကန်တွေစီအိတ်ဖွင့်ပေးစာပေးပို့လာတယ်လို့တာလီဘန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအမေရိကန်ဝင်မပါဖို့ကန့်ကွက်မှုတွေကိုပါရပ်သွားစေတဲ့အာဖဂန်နစ္စတန်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကကောင်းကောင်းအလုပ်ဖြစ်မဲ့အစီအစဉ်ဖြစ်ကြောင်းလည်းဗိုလ်ချုပ်ကြီးကပြောပါတယ
် So what you know the idea of talking exclusively in the US is not you know
American တွေဘက်ကလုပ်ဖို့ပြောပြီးမဟုတ်ပါဘူးဒါကအာဖဂန်ဦးဆောင်တဲ့အစီအစဉ်ပါဒီအစီအစဉ်ကနေကမ်းလှမ်းချက်တွေကိုချပြဖို့ရောဆွေးနွေးမှုတွေကိုဘယ်ကနေစလုပ်နိုင်လဲဆိုတာပါအကြံရစီပါတယ
်ပါကစ္စတန်အရာရှိတွေကတော့ပါကစ္စတန်ဗိုလ်ချုပ်ကြီးကာမာဂျာဗစ်ဘာဂျဝါနဲ့အာဖဂန်သမ္မတဂါနီတို့ကြားနားလည်မှုပိုးပြီးရှိလာတယ်လို့အာဖဂန်အစိုးရနဲ့ဆက်ဆံရေးလည်းတိုးတက်လာပါတယ်လို့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးထာမီနာဂျန်ဂျူအဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အမေရိကန်ကိုလာပြီးထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိတွေနဲ့ဆွေးနွေးခဲ့တာပါဘာရီဆွေးနွေးကြတယ်ဆိုတာလုံးဝထုတ်မပြောကြပါနဲ့ပါကစ္စတန်အရာရှိတွေဘက်ကတော့ကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်လို့ပြောပြီးပါကစ္စတန်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြန်ပြီးစနိုင်အောင်ကူညီဖို့ထပ်ကြိုးစားမှုအတွက်အမေရိကန်ကပါကစ္စတန်ရဲ့လူအချက်တချို့ကိုစပီးပေးခဲ့တယ်လို့တော့ပြောပါတယ်။အာဖဂန်အရှေ့ပိုင်းနယ်စပ်ဒေသမှာပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်ရဲ့ drone တိုက်ခိုက်မှုတွေကြောင့်တာလီဘန်အကြီးတန်းတပ်မှုတွေအပါအဝင်စစ်သွေးကြွ22ယောက်သေဆုံးခဲ့တာဟာပါကစ္စတန်ဘက်ကလာတဲ့ကျန်းဖက်သမားတွေဦးတည်တိုက်ခိုက်တာဖြစ်ကြောင်းအမေရိကန်ကပြောပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်မှာစစ်ဆင်ရေးလုပ်နေသူလို့သတ်မှတ်ထားတဲ့ပါကစ္စတန်တာလီဘန်ခေါင်းဆောင်မူလာဖာဇူလာနဲ့ပတ်သက်တဲ့အချက်လက်ပေးနိုင်ရင်ဒေါ်လာ5သန်းပေးမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကတောက်ကြားနေမှာပဲစုငွေထုတ်ပြန်ထားတာပါ။အ
ာဖဂန်ရဲ့ငြိမ်းချမ်းရေးအလားအလာကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုတခါတော့စမ်းသစ်တီထွင်ထားတဲ့ကျန်းမာရေးထောက်ကူပြုဖဏ္ဍတီအကြောင်းကိုပြောပြပေးပါရစေ။ဒီလအစောပိုင်းစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပတဲ့ကမ္ဘာမိုဘိုင်းဖုန်းပြပွဲအတွင်းကျန်းမာရေးနဲ့လုံခြုံရေးအထောက်အကူပြုအင်္ဂါရက်တွေပါဝင်တဲ့ဖဏတ်တွေကိုပြသထားတဲ့အကြောင်း VOA သတင်းတောက် Faith Lapidus ပေးပို့ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြမှာပါရှင်
။ Rural Walk ဆိုတဲ့ဆက်လေးကြောင်းစီးချင်နေတဲ့လမ်းလျှောက်ဖို့ပို့ပြီးတော့လွယ်ကူသွားပါတယ်။ Rural Walk အကြောင်းဘူယုံစင်ကရှင်းပြပါတယ
်။ As a music guide the walking tempo
တချင်းတီလုံးအတိုင်းစီးချက်ကြလမ်းလျှောက်မှုကိုထိန်းချုပ်နိုင်တဲ့ဆက်ဖြစ်ပါတယ်။လမ်းလျှောက်ရတာမပြင်းအောင်လေ့ကျင့်ခန်းလုပ်ချိန်အချိန်ကုန်သက်သာအောင်ဖန်တီးထားပါတယ
်တောင်ကိုရီးယားကုမ္ပဏီဖြစ်တဲ့ Wearable Healthcare ဝတ်ဆင်နိုင်တဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေထုတ်ပေးနေတဲ့ဒီကုမ္ပဏီကနေပြီးတော့ Rural Walk ဆက်ကလေးကိုထုတ်တာဖြစ်ပြီးတော့သုံးဆသူတွေရဲ့ချက်လက်တွေကိုသုံးပြီးတော့300လွယ်အောင်ဖန်တီးထားတာကြောင့်မလို့ကိုကြိုက်တဲ့ရီမန်းချက်ကိုရွေးလမ်းလျှောက်လိုတဲ့စီးချက်အလိုက်ကိုအလွယ်တကူရွေးနိုင်မှာဖြစ်ပါတယ် I'm on a diet အစားလျှော့နေတယ်ဆိုတဲ့အစီအစဉ်ကိုရွေးလိုက်ရင်တော့ဝိတ်ချဖို့ခက်တက်တက်လေးလမ်းလျှောက်ဖို့တခြင်းကိုဒီဆက်ကရွေးပေးပါလိမ့်မယ်ယူကြတဲ့အကသချင်း R&B နဲ့ Jazz စတဲ့သချင်းပုံစံမျိုးစုံကိုထည့်ထားပါတယ်။ပြည်သူနိုင်ငံခြေဆိုင် Interlinear ကုမ္ပဏီကနေပြီးတော့ကျိုးမဲ့ကျင်းနန်းဆက်သွယ်ရေးသင်္ကေတဖြစ်တဲ့ Moscow ကိုတုံးပြီးတော့ဆက်သွယ်နိုင်တဲ့ဖက်နက်ကိုတီထွင်ထားပါတယ်။ဝေးလံပြီးတော့အနေအများတဲ့နေရာတွေအတန်ကျေလောင်တဲ့ပတ်ဝန်းကျင်မှာအလုပ်လုပ်ရလို့လှမ်းခေါ်လို့မကြားလောက်တဲ့နေရာတွေမှာတုံးဖို့အတွက်ဒီကျင်းနန်းနည်းနဲ့ဆက်သွယ်နိုင်တဲ့ Smart ဖက်နက်ကိုဖန်တီးထားတဲ့အကြောင်းအင်တလီနီယမ်ကုမ္ပဏီတီထောင်သူ Matthew Destring ကရှင်းပြပါတယ
် Your finger to send some
signal ခဏမှာအာယုံခံကရိယာနှစ်ခုပါပါတယ်လက်ချောင်းနဲ့ခောက်ပြီးအချက်ပြဖို့ခဏအပြင်မှာအာယုံခံကရိယာတစ်ခုတက်ဆင်ထားလို့ကဲ၍လက်တွေပါပြီးကျိုးတို့အချက်မပေးနိုင်ဘူးဆိုရင်လည်းခဏထိတ်ကိုခြေချောင်းနဲ့ထိပြီးအချက်ပေးနိုင်ဖို့ခဏထိတ်အဲမှာလဲအာယုံခံကရိယာတစ်ခုတက်ထားပါတယ
်အရေးပေါ်ကယ်ဆယ်ရေးအကြောင်းကြားချက်အပါအဝင်တခြားသတ်မှတ်ထားတဲ့ဆက်သွယ်ချက်တွေကိုဂျင်းနဲ့ဆက်သွယ်ရေးမော့စကိုအရာဒီနေတာကိုတုံးပြီးတော့ဖနက်ထိတ်ကိုခြေချောင်းနဲ့ထိပြီးတော့အချက်ပေးနိုင်အောင်ဖန်တီးထားပါတယ်။စောက်လေလုပ်ငန်းခွင်တွေရင်းနှံတူးဖော်ရနေရာတွေအပါအဝင်တခြားလုပ်ငန်းခွင်တွေမှာဒီလို smart ဖနက်တွေကိုစမ်းသုံးနေကြပြီဖြစ်ပါတယ်ရှင်
။မအီတန်စင်ပြောပြသွားတာပါရှင်။မချခင်ထုတ်လွှင့်မဲ့နိုင်ယူဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာသူလူသူတွေအတွက်အီရန်သုံးအင်္ဂလိပ်သင်ခန်းစာ၊ကျမရေခန္ဓာနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ရက်မလ16ရက်ကြာတာပြင်းနေမနေ့ကအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုင်းလက်မီတာ190ကနေဖန်ယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းမှာတော့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာအစာအိမ်နဲ့ဦးလန်းကျောင်းမှာလူကျမ်းမာရေးအထောက်အပံ့ပို့မွှားစုတွေရှိနေတဲ့အကြောင်းခ
န္ဓာကိုယ်ရဲ့မှာသူသူချင်းရတော့အစာအိမ်နဲ့ဥလန်းကြောင်ပေါ့ဥမာကြီးပါပေါ့မက်ခရိုဘိုင်ယိုဆိုတာကျတော့ဒီအထောက်အကူပြုမဲ့ပုံမှားလေးတွေပေါ့အဲ့ဒီဗီဒီယိုတွေနေတဲ့ပေါင်းကျင်ပြီးတော့မက်ခရိုဘိုင်ယိုလို့ခေါ်တာဖြစ်ပါတယ
်အထွေထွေသမားတော့ဒေါက်တာမင်းစိုးဦးရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်အဲ့ဒီနောက်တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးဒေါ်လလတန်းစီစဉ်ပို့ချပေးနေတဲ့ Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
bed of roses
ဖြစ်ပါတယ်စာလုံးပေါင်းက bed bed ကဂဒင်းမွေရ of of နဲ့ roses roses ကနှင်းစီပန်းတွေဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့နှင်းစီပန်းမွေရပေါ့ရှင် idiom ဒီပဲကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာမှာလည်းပန်းမွေရဆိုတဲ့အသုံးကိုတော်ရရှိများကြားဘူးကြပါလိမ့်မယ်။ပန်းမွေရဆိုတာကတော့ပန်းနေခင်းထားတဲ့မွေရလို့ဓာတ်ရိုက်ဒီပဲယူနိုင်တယ်လို့ဘဝမှာအဆဆရရအစဉ်ပြေချော့မွေတဲ့ဟာကိုလေရည်ညွှန်းသုံးတာတော်ရရှိများအသိဖြစ်ပါတယ်။ဒါကြောင့်လဲ Bed of Roses ရဲ့ idiom တော်ဝိုက်ဒီပဲကလေဘဝမှာအဆဆရရအစဉ်ပြေတာလွယ်ကူချော့မွေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဘဝသားရဖြောင်ပြမှုရှိတာပေါ့။ဒီနည်းတော့ဆူးမြောက်ခလုတ်ကတဲ့တွေကင်းတဲ့ဘဝမျိုးပြင်းမမမမရှိပဲအေးအေးဆေးဆေးတသားရရရှိလာတဲ့ဘဝမျိုးပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary's life is a bed of roses. She was born to a wealthy family. She went to a good school and she got married to a millionaire.
မေရီရဲ့ဘဝကတော့တာယာဖြောင်ပြူးလှပါတယ်ဗျာ။သူကချမ်းသာတဲ့မိသားစုကနေမွေးဖွားလာတယ်။ကျောင်းကောင်းကောင်းမှလည်းပညာသင်ရတယ်။အိမ်အောင်ကြတော့လေတန်းကျွယ်တဲ့နေ့ကြတယ်ဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary's life is a bed of roses. She was born to a wealthy family. She went to a good school and she got married to a millionaire.
ဘဝမှာတာယာဖြောင်ပြူးအေးချမ်းနေဆိုရင်ဘယ်လို idiom အသုံးနဲ့ရည်ညွှန်းပြောမလဲ
A bed of roses
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာဒန်စီစဉ်ပို့ချပေးနေတဲ့ Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးခန္ဓာကိုနားဆင်ကြရပါမယ်လူအစာအိမ်နဲ့ဦးလန်းကျောင်းမှာရှိနေကြတဲ့ကျန်းမာရေးအထောက်အကူပြုပိုမွှားစုတွေကိုအမှတ်တမဲ့ဖျက်ဆီးမိတတ်တာတွေကြောင့်ယောဂဒဏ်ကာကွယ်ရေးမှာထိခိုက်မှုရှိနိုင်ပါတယ်။ကျန်းမာရေးအထောက်အကူပြုတဲ့ပိုမွှားတွေပျက်စီးဆုံးရှုံးရတဲ့အကြောင်းရင်းတွေဒီလိုပျက်စီးသွားရင်ဘလို့ယောဂါတွေအဓိကဖြစ်လာနိုင်စေသလဲဆိုတာနဲ့ကျန်းမာရေးအထောက်အကူပြုပိုမွှားတွေကိုထိမ့်သိမ်းကာကွယ်နည်းတွေအကြောင်းအထွေထွေသမားတော်ဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
โอเคตบารอจีดอกเตอร์มินซูครับเราတို့ဒီ microbiome လို့ခေါ်တဲ့ဒီလူရဲ့ဥထဲမှာပေါ့เนาะကျန်းမာရေးအတွက်အထောက်အကူပြုတဲ့ပိုးမွှားလေးတွေကြောင့်ဒီနေ့ပြောมาပါဆရာကြီးအဲ့ဒီခါကျတော့ဒီ microbiome ပိုးလေးတွေကခန္ဓာကိုယ်ထဲမှာဘလို့သဘောတဘာဝရှိလဲဆရာ
သူကခန္ဓာကိုယ်ထဲမှာအထူးသဖြင့်တော့အစာအိမ်နဲ့ဥလမ်းကြောင်းပေါ့ဥလမ်းကြောင်းမှာတော့အဓိကပါဥမာကြီးမှာပေါ့အဲ့မှာဆိုလို့ရှိရင် microbiome ဆိုတာကတော့လူနဲ့လူအထောက်အကူပြုမဲ့ပိုးမွှားလေးတွေပေါ့အဲ့မှာဆိုလို့ရှိရင်အဓိကတော့ bacteria ဆန္ဒလည်းရှိပါတယ် ဟိုဖန်ကတ်ဆိုပါရတယ်ဒါပေမဲ့အဓိကတော့ဘက်တီးရီးယားအဲ့ဘက်တီးရီးယားတွေနေတဲ့ပေါင်းရင်းပြီးတော့မိုက်ခရိုဗိုင်းယုံလို့ခေါ်တာဖြစ်ပါတယ်အဲ့တော့ဒီမွေးတာဝင်ကစားကလေးမှဆိုရင်သူ့ရဲ့ဥဟာဒါဘက်တီးရီးယားပိုးမှမပါဘဲနဲ့တော့မေးဖွာလာဒါမလို့လည်းပဲသူကအစားတောက်စားတာနေစပြီးတဲ့အခါကျလို့ရှိရင်အဲ့ဒီဥထဲမှာဘက်တီးရီးယားပိုးလေးတွေပေါက်ဖွာလာကြတယ်အဲ့ဒီဒီရပိုလီတွေဟာလူရောဂါဖြစ်စီတာမဟုတ်ဘဲနဲ့လူနဲ့ဆင်ပါဟုတ်စုကတော့အတူတကွရှင်သွေးတွေထိုင်ပြီးတဲ့အခါကျရင်သူကလည်းသူ့ရှင်သွေးမှုကိုထောက်ကူပြုတယ်သူကလည်းပဲလူရဲ့ metabolism လို့ခေါ်တဲ့ဇီဝဖြစ်စဉ်တွေကိုထောက်ကူပြုတယ်အဲ့ဒီလူအကျိုးပြုတဲ့ပတိရာတွေပိုးတွေရှိတဲ့ပတ်ဝန်းကျင်ကို microbiome လို့ခေါ်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးဒီ microbiome တွေကလူနဲ့ဒီအပြန်အလှန်ပေါ့နော်ဟိုတူကိုတူအထောက်အကူပြုနေတဲ့သဘောရှိတာပါဆရာ။အဲ့တော့ဒီ microbiome လေးတွေကဘယ်လိုအနေထားမှာရော့ကျသွားနိုင်လဲ၊ပျက်စီးသွားနိုင်လဲဆရာ
။ဘယ်လိုခံလို့ပျက်စီးသွားနိုင်လဲဆိုလို့ရှိရင်တော့အဓိကတော့သူ့ကိုရှင်သန်မှုမဖြစ်စေတဲ့အနေထားမျိုးပေါ့။ဥပမာဖြင့် antibiotics လို့ခေါ်တဲ့ပဋိသီဝဖြစ်ပြီးတောက်လိုက်တဲ့အခါကျရင်ဒီသူ့ကိုအနေဖြစ်စေတဲ့ပိုးမွှားလေးတွေတည်စေသလိုပဲလူအကျိုးပြုတဲ့ပိုးမွှားတွေလည်းလိုက်ပြီးတော့တည်သွားနိုင်မှာဒါတစ်ချက်ပေါ့။ဒုတိယချက်ကကျတော့သူရဲ့ရှင်သန်မှုကိုထောက်ကူပြုတဲ့ prebiotics လို့ခေါ်တဲ့အစာအာဟာရတွေအဲ့ဒါတွေအဓိကအဖြစ်တော့ဖိဖိဟိရဲ့ fiber တွေတက်လာပါပါလိမ့်ရှိပါအဲ့တော့အတီးရဲ့အတီးနဲ့စားတာတွေနေတဲ့လူတွေမှာဆိုလို့ရှိရင်လည်းဒီဥထဲမှာရှိတဲ့လူအကျိုးပြုတဲ့ပုံမှန်လေးရှင်သန်မှုကိုထိခိုက်စေပ
ါဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီ microbiome ဆိုတာနော်ပုံမှန်လေးတွေနေသွားလို့ရှိရင်ဘလို့ယောဂမျိုးတွေဖြစ်ဖို့အလားအလာများလဲဆရာအန္တရာယ်ရှိလဲပေါ့နော
်အဓိကတော့တရားနည်းရှိတာကတော့အဲ့ဒီလိုပေါ့ antibiotics induced colitis လို့ခေါ်တာပေါ့ဆမအကြောင်းမျိုးမျိုးကြောင့်ပတိစီဟာတွေတောက်တယ်ဆိုလို့ရှိရင်ဒီလိုကြိုးပြတဲ့ပတိစီဟာတွေဟိုကနေတော့ဖြစ်ပြီးပါတယ်တစ်ခါကျလို့ရှိရင်ကိုတော့ပဲပတိစီဟာတွေကိုခဏရင်ရှိပြီးတော့လူအနေဖြစ်စေတဲ့ပတိစီဟာတွေပမာဏအများပြလာအဲ့ပတိစီဟာအကြောင်းများတော့Clostridium difficile လို့ခေါ်ရပါတော့။အဲ့ Clostridium difficile ညာလာတဲ့အခါကျရင်ဥကရောင်လာမယ်။ပြီးတဲ့အခါကျလို့ရှိရင်ဥကရောင်တဲ့အခါကျလို့ရှိရင်ဒီမှာဝင်းထဲမှာပြီးပါရမှုတွေဖြစ်တတ်တယ်။ပြီးလို့ရှိရင်ဒီထဲရောင်တဲ့အခါကျဥကပိတ်တတ်တယ်။ပြီးတော့အဲ့ Clostridium difficile ကိုခေါ်ရပေါ့။ပြီးတဲ့အခါကျလို့ခါကျလို့ရှိရင်ဟိုစပစ်စီကိုခေါ်တဲ့ပြစ်စီတစ်ခုဒီခါမျိုးတွေဖြစ်တတ်တယ
်။ဟုတ်ကဲ့ဆရာ
။ဒါတော့အပြင်းထန်ဆုံးကိုပြောတာပေါ့နော်။ဒါမျိုးလည်းတချို့ဒီလိုပြောဒီဘာဖြစ်တော့တာမျိုးမဟုတ်ဖ ೇನೆ ။အကြောင်းမျိုးကြောင့်ခုနဖိုင်ဘာအစာနည်းတဲ့လူတွေဟိနေတဲ့အစာနည်းတဲ့လူတွေမှာဆိုလို့ရှိရင်တော့အဲ့ဒီလူကျွတ်တဲ့ပတိရားလေးကနေပါလို့ရှိရင်အဲ့လိုလူတွေမှာ irritable bowel syndrome လို့ခေါ်တဲ့ဒီဥရဲ့လုံလောက်ဆောင်တာကြီးထိခိုက်စေတဲ့နေသားမျိုးတွေဖြစ်တတ်တယ်။နောက်ပြီးတဲ့အခါကျတော့စီးကျူလို့တချို့ကင်ဆာတွေအဲ့ဒါမျိုးဖြစ်တတ်တယ်လို့လည်းပြည်ထနာပြုလုပ်ထားရလည်းရှိပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့
ဒီဖိုက်ကပွားပွားပေါ်တော့ဒီပြည့်ပြည့်ရင်ကဖြစ်တာတို့ပြည်ထက်ကအစာစားလို့ရှိရင်အစာနဲ့မတည့်တာတို့ဖြစ်တယ်လို့ဆို
ပါတယ်။ဟုတ်ကဲ့ဆရာအဲ့တော့ဒီဝင်းနဲ့အဓိကပတ်သက်တဲ့ယောဂါတွေဖြစ်တာပေါ့ဆရာနော်။အဲ့ဒါအပြင်ဆရာကြီးတခြားရောစုံရတဲ့အနေထားတွေရောရှိသေးလားဆရာ။ဒီ microbiome ဆင်းနည်းသွားလို့ရှိရင်ပေါ့နော်
။အဲ့တော့ဒီလူအကျိုးပြုတဲ့ bacteria တွေအာဘာလို့ထောက်ကူပြုလဲဆိုရင်ဒီကိုခန္ဓာထဲမှာစားတဲ့အစာတွေကနေပြီးတော့ဗီတာမင် K တို့ဗီတာမင် B တွေတို့ကိုအဲ့ပုံမှန်လေးထွက်လို့ပြည်လို့ဆိုပါဆိုတဲ့အခါကျတော့အဲ့ပုံမှန်လေးကြီးမရှိတော့ဘူးလို့ဆိုရင်ဗီတာမင် K တို့လို့မြဲပါတယ်ဆိုရင်ဗီတာမင် K ရသပီးခဲတဲ့နေရာမှာထောက်ကူပြုအခါကျလို့ရှိရင်တော့ဒဏ္ဍာရီပါးကြီးဖြစ်တဲ့အခါကျရင်ဒီမိတ်ထံမျိုးဖြစ်နိုင်တယ်လို့ဆိုတာပေါ့တော့ဗီတာမင် B တွေထုတ်တဲ့နေရာမှာလည်းတော့ထုတ်ပြီးတယ်ဆိုဗီတာမင် B တွေအဲ့အကောင်လေးတွေမရှိတော့ဘူးထုတ်မှုတွေဆိုရင်တော့ဆီကလိုဂရက်စ်နီးမြောက်လို့ခေါ်တဲ့တရားနည်းတွေကြောက်တာဖြစ်စေ
ဟုတ်ကဲ့ဆရာကြီးဒီမိုက်ခရိုဘိုင်ယုံပိုးတွေကတော့ဥထဲမှာဒီလူရဲ့ကျန်းမာရေးကိုထောက်ကူပြုတာဖြစ်တဲ့အတွက်ဒီဆရာကုဏပြောတဲ့ prebiotics ပေါ့ဆရာနော်ဒီဟင်းသီးဟင်းရဲ့အသီးအနှံတွေ fiber တွေအဲ့အရာတွေနဲ့ပတ်သက်လို့ဆရာကြီးအသေးစိတ်လေးဘာတွေကိုအထူးကစားပေးတယ်လဲဒါတွေစားတာနည်းရင်ခုနကမိုက်ခရိုဘိုင်ယုံစာရှင်းတမှုရော့သွားနိုင်တာ哦အဲ့တော့ဘလူဟာမျိုးတွေကိုအထိကပေါ့နော်အသေးစိတ်ပို့စားတင်လဲဆိုတော့အချမ်းပေးလို့ရမှာဆရာ
တို့တော့ဒီနည်းနဲ့တတိယလို့ပြောတာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တော့အထူးတတိယပြောတာကတော့ကျွတ်တော်ဖြူလို့ကျွတ်တော်မီလို့ပြီးတော့ပြောသည်ကျွတ်မှုစမှုတဲ့အမျိုးတွေဒီကကတော့ဒီပတိယတော့ဦးနေပေါ့ပ ဖောက်ထားတဲ့နှုတ်အချင်းလှုပ်ရှားတဲ့ဒိန်းတွေပေါ့နောက်ပြီးတော့ကင်ချီတို့
ဟုတ်ကဲ့ဒီမုံညင်းချင်ပါဆရာနော
်ဟုတ်ပါတယ်ဗျအဲ့ဒီစားတဲ့အခါကျလို့ရှင်တော့ဒီလူအချင်းကြီးတွေပဋိစာလေးတွေစဉ်းစားမှုရှိပါ
ဟုတ်ကဲ့ဆရာရင်အခုလိုဒီအစားအသောက်စားပေးတာပြင်ပေါ့နော်တကယ်လို့များမိုက်ခရိုဘိုင်ယိုမ်စေတီနဲသွားတယ်ဆိုတော့အထောက်ထားတယ်ရှိရင်ပြန်ဖြည့်ပေးနိုင်တဲ့အနေထားရောကုသမှုရောရှိလားဆရာ
ကုသမှုတွေနည်းနည်းဆိုတော့သုတေသနလုပ်ဆိုင်ပဲရှိပါသေးတယ်ဒါမှမဟုတ်လည်းအခုသုတေသနပြည့်ထဲရနေပြီးတော့ကျွန်တော်တို့လက်ခံထားတဲ့ဟာတွေကတစ်ချက်ကတော့ဥပမာဖြင့်ဝင်းသွားတယ်ဝင်းသွားတဲ့အခါကျလို့ရှိရင်အခုလိုပရိုဘိုင်ယိုတစ်လို့ခေါ်တယ်ပေါ့နော်အတူပက်ဆလက်တွေပါတယ်ဘာလို့ဖလောမှာတက်လိုက်အဲဘာလို့ဖလောမှာပါပါလဲဆိုတော့ဒါတို့ပစ္စည်းလောက်ခေါ်တယ်လူတို့ကြည့်တဲ့ပတိရရတာအဲ့လေးအချက်လိုက်တဲ့အခါကျလို့ရှင်သူတို့ကဒီယောဂဖြစ်စီတဲ့ဝင်းရှောစီတဲ့ပုံမှားတွေအစားအစာတွေကိုတွန်းနေပေါ့လူပြီးတော့စားလိုက်တော့စားလိုက်တဲ့အခါကျလို့ရှင်ဝင်းယောဂကတ္တာစီတယ်လို့ဆိုတယ်ဒါကြောင့်မို့အခုလောစေလောလက်ခံထားတဲ့ကုသမှုတို့မှာဒီလိုဝင်းသွားတဲ့အခါမြို့မှာဆက်လို့ရှင်ဘာလို့ flow ကိုပြီးတယ်ဒါကတော့လက်ခံထားတဲ့ဟာမျိုးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုနားဆင်ကြရတာပါရှင်အခုနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစုပေါင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကန္တာကိုလည်းနားဆင်ကြရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်သက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာနိုင်နိုင်အဆင်ပြေခဲ့ပြီလို့ငင်းချင်းကော်မရှင်ဘက်ကပြောပေမဲ့မွန်ပြည်သက်ပါတီဘက်ကတရားဝင်အကြောင်းကြားလာတာမရှိသေးပါဘူးTNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမျိုးပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေတယ်ဆိုတာနဲ့မွန်ပြည်သက်ပါတီနဲ့မွန်အမျိုးသားကိုစားပြုပါတီပေါ်ထွန်ရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့တို့တွဲဆောင်ဆွေးနွေးတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကလူဦးရေကန့်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအဆင်ပြေအောင်ညှိနှိုင်းပေးလိုက်ပြီးလို့ငင်းချမ်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကနိုင်ငံပိုင်သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့လူထုတွေ့ဆုံပွဲကိစ္စအဆင်ပြေသွားပြီဆိုတဲ့အကြောင်းကိုအစိုးရကနေတရားဝင်အကြောင်းကြားတာမရှိသေးဘူးလို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်။မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်အောင်မငဲအနေနဲ့ကတော့အစိုးရကနေတရားဝင်စာမထွက်ရင်တမတော်နဲ့ပြဒနာဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်။မွန်ပြည်သက်ပါတီဟာမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တက်ကနေပယ်ဖြတ်ခံထားရပြီးအကြမ်းဖက်အဖွဲ့အစည်းမဟုတ်တော့တဲ့အတွက်မိမိတို့တပ်တည်နေရာမှာလူထုတွေ့ဆုံပွဲလုပ်ခွင့်ရှိတယ်လို့တပ် area ပြင်ပမှာလုပ်မယ်ဆိုရင်တော့ကွင်ပြည့်ချက်လိုအပ်မှာဖြစ်တယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးဖွဲ့ဝင်မင်းစရာဦးကပြောပါတယ်။ပြီးခဲ့တဲ့မတ်လဒုတိယပတ်မှာမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲလှုပ်ဆောင်မှုစီစဉ်ရမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေလူဦးရေ30ထက်မပိုစေဖို့အတိပေးပြောကြားလာတဲ့အတွက်တွေ့ဆုံပွဲအစီအစဉ်တွေရပ်ဆိုင်ထားရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနံမရူမြို့နယ်ထဲမှာတန်းပလောင် TNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တို့ကြားတိုက်ပွဲဖြစ်ပွားနေတာကြောင့်နံမရူမြို့ပေါ်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်400ကျော်ဟာနေရမပြန်နိုင်သေးပဲရှိနေပါတယ်။ TNL တပ်ဖွဲ့နဲ့ RCS တို့ဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။လက်ရှိမှာတော့နံမရူမြို့နယ်4မိုင်လောက်ဝေးတဲ့မန်ဆန်ဘုံကြီးကျောင်းမှာရှင်ပြုပွဲကျင်းပဖို့စီစဉ်နေတာကြောင့်စစ်ဘေးရှောင်300လောက်ကိုနမ်ရူမျိုးပို့ဖတ်ယုံချောင်းကိုပြောင်းရွှေ့ထားတယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီဆိုင်းပန်းညာကပြောပါတယ်။လက်ရှိအချိန်ထိ TNL တပ်ဖွဲ့နဲ့ RCS တို့ကြားစစ်ရေးသိမ်းမှတ်မှုတွေရှိနေတဲ့ကြောင့်စစ်ဘေးရှောင်တွေဟာနေရမပြန်ရဲကြသေးဘူးလို့လည်းဆိုင်းပန်းညာကပြောပါတယ်။နမ်ရူမျိုးနယ်မှာတမကကြောင်းမဲနဲ့နန့်ဆန်ကြားမှာလည်းနှူးဦးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းတောင်တန်းနယ်ရွာတော်ခရိုင်က ရခိုင်မျိုးနွယ်စုဝင်အိမ်ထောင်စု50ကျော်မိသားစုဝင်166ဦးတို့ဟာမကြသေးမီရက်ပိုင်းအတွင်းကရခိုင်ပြည်နယ်မောင်တော်မြို့နယ်မှာလာရောက်ခိုလုံခဲ့ကြပါတယ်သူတို့တွေဟာမတ်လ5ရက်နေ့နဲ့9ရက်နေ့တွင်မှာရခိုင်ပြည်နယ်မောင်တော်မြို့နယ်အောင်တပြည်သူပန္နကမြို့တိုင်းနာရွာနဲ့တစ်သုံးနာခွဆုံကြီးရွာတွင်မှာလာရောက်ခိုလုံခဲ့ကြတာပါအခုပြောင်းရွှေ့လာသူတွေကိုပြည်သူလွတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ခမောင်းစိတ်ရွာအခြေစိုက်ဗျူဟာမူးနဲ့အနောက်ဖက်နယ်စပ်ဒေသပြည်လဲထူထောင်ရေးအထောက်အကူပြုကော်မတီ CRR တို့ကဆန်နဲ့အစားအသောက်တွေရယူကူညီထားတယ်လို့အကူအညီပေးနေသူတဦးဖြစ်တဲ့ဒေသခံကိုကျော်ဝင်းကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းတောင်တန်းဒေသရွာတော်ခရိုင်ခခရာဆိုရီနဲ့ရင်ဂါမာဒီခရိုင်တွေမှာအလောက်အကန့်ရှားပါပြီးစစ်ဝတ်နေရေးအခက်အခဲကြောင့်အရင်ကလည်းမြန်မာနိုင်ငံဘက်ကမိသားစုအလိုက်ပြောင်းရွှေ့မှုရှိခဲ့ပါတယ်
တိုင်းဒါလနဲ့ကဖွင့်နှပွဲဖြစ်တဲ့မုံမြင့်တပါတီနဲ့ကရင်မျိုးရာစီယုံ KNU တို့ပဋိပက္ခတွေကိုဖြေရှင်းဖို့ဖျားသုံးစုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မလ23ရက်နေ့ကတွေ့ဆုံမှုတွင်နှစ်ဖက်စီရေးအရှိန်ရှင်းချဖို့နဲ့အောက်ခြေစိတ်ကိုပြန်လည်ချပြဖို့တစ်ဖက်ကိုယ်စားလှယ်ခေါင်းဆောင်တွေသဘောတူညီခဲ့ရတယ်လို့မုံကြီးတပါတီသဘောခရံဥက္ကဋ္ဌနိုင်ညာသွန်းကပြောပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကမုံကြီးတပါတီဗဟုဝန်ကျင်ဒေသရေးချောင်းပြဘက်မှာတိတ်ခုတ်လုံနေတဲ့ KNU တပ်မ6လက်အောက်ခံတိုင်းရင်း16တပ်ဖွဲ့နဲ့မုံကြီးတပါတီဗဟုလုံခြုံရေးတပ်ဖွဲ့တို့အကြားစီရီထိတွေ့မှုတွေဖြစ်ပွားခဲ့တယ်လို့ဒီလဇန်ပိုင်းမှာတနင်္လာရီတိုင်းရေပြူမြို့နယ်အလဲစခန်းကျေးရွာရှိဘက်မှာပြစ်ကတ်မှုတွေဖြစ်ပွားခဲ့ပါတယ်အခုလိုနှစ်ဖက်တွေ့ဆုံဆွေးနွေးဖြေရှားတာဟာကောင်းမွန်ကြောင်း KNU ဝင်းရင်းမြို့နယ်ဥက္ကဋ္ဌစောမောင်ရွှေကပြောပါရယ
်ကြားပြည်နယ်မှာတပ်မတော်ကနေတင်းစီထားတဲ့မြေဧကနေရာကျော်ကိုတက်ဆိုင်ရာတောင်သူတွေစီပြန်လည်ဆွတ်လွတ်ခဲ့ပါရယ်လွယ်ကော်မြို့ခြေဆိုင်အမှတ်250ချေလင်းတက်ရင်ကမြေဧက194နဲ့အမှတ်ခွန်တပ်မတော်စစ်စည်းရုံက15ဧကစုစုပေါင်း219ဧကကိုပြန်လည်စစ်စည်းရေးကော်မတီရဲ့2019ခုနှစ်ဩဂတ်လ16ရက်နေ့နဲ့ဆွဲပါစာအမှတ်နဲ့နိုင်ငံတော်စီမံခန့်ခွဲပိုင်ခွင့်ရှိတဲ့မြေအဖြစ်သတ်မှတ်ပြီးပြန်လည်ဆွတ်လွတ်ခဲ့တာပါကော်မတီအစစ်စစ်ကတေချာစစ်စစ်ပြီးပြန်လည်ဆွတ်လွတ်ခဲ့တာဖြစ်တယ်လို့ကြားပြည်နယ်ဝန်ကြီးချုပ် UL ဖောင်းရှိုးကပြောပါတယ်ပြန်လည်ဆွတ်လွတ်မြေတွေကိုတက်ဆိုင်ရာတောင်လူတွေစီယာယီလောက်ပိုင်ခွင့်ပုံစံသုံးထုတ်ပေးခြင်းနဲ့မြေထားဘူဒာယုံမြေအတွင်းမှာပါတဲ့တောင်တူတွေကိုတော့ယော်ကျေးငွေပေးအပ်တဲ့အခမ်းအနားကိုမတ်လ17ရက်နေ့ကလွယ်ကော်မြို့ပြည်နယ်ခမ်းမှာကျင်းပပြုလုပ်ခဲ့ပါတယ်
ခုတင်လွှားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မကြသေးခင်က NG ရဲ့အပြစ်ရဲ့လက်မှတ်ရေးထိုးခဲ့တဲ့မွန်ပြည်သက်ပါတီနဲ့မြို့မျိုးသားကိုစားပြုပါတီပေါ်ထွန်းရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ကော်မတီတို့တွဲဆုံဆွေးနွေးခဲ့ကြပါရယ်။မြို့မျိုးသားကိုစားပြုပါတီပေါ်ထွန်းရေးအတွက်ပူးပေါင်းဆောင်ရွက်ရမယ့်အခြေအနေကိုဆွေးနွေးခဲ့တယ်လို့22ဦးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်။ဒီဆွေးနွေးချက်တွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့ဝန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါရယ်။မင်းရင်စနိုင်းကနေစူးစီးတင်ဆက်ထားပါရယ်
။မော်မျိုးသားကိုစားပြုပါတီတစ်ခုဖွဲ့စည်းဖော်ဆောင်နိုင်ဖို့အတွက်ဇွေပါပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ဦးကော်မတီနဲ့ဝန်ပြည်သက်ပါတီထိပ်ပိုင်းကောင်ဆောင်တို့ဟာမတ်လ12ရက်နေ့ကမော်လမြိုင်မြို့ရှိအောက်ပကိုးဖုံးကြီးကျောင်းမှာတွေ့ဆုံခဲ့ကြပါရယ်။တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုမော်မျိုးသားကိုစပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာအောင်နိုင်ဦးကအခုလိုရှင်းပြပါဗျ
။လက်ရှိကျွန်တော်တို့မြန်မာနိုင်ငံရဲ့အခင်းအကျင်းမှာဖြစ်နေတဲ့ပြဿနာတွေနောက်ပြီးဒီမော်မျိုးသားညီညွတ်ရေးအတွက်ကိုကျွန်တော်ပုံဖော်မဲ့ဒီမော်ကိုစပြုပါတီပေါ်ထွန်းရေးမှာတကယ်တွေ့နေရတဲ့အခက်အခဲတွေဘယ်လိုပုံစံမျိုးနဲ့ကျွန်တော်ဝိုင်းဝန်းဖြေရှင်းကြရမလဲ။ဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့နားလည်ဖို့တွေရယူပြီးတော့ကျနားလည်ပြီးတော့စွစွစည်းနဲ့စစည်းပြီးတော့ပေါ်ထွန်းလာတဲ့မျိုးသားကိုစားပြီးပါတယ်ရတယ်အတွက်ကိုပြောင်းဆောင်ရကြမယ်ဆိုတော့ကိစ္စရတယ်အကုန်လုံးပါ
ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့24ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့မွန်နိုင်ငံရဲ့ညီလာခံကနေမော်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်တဲ့22အဖွဲ့ကိုဖွဲ့စည်းခဲ့ပြီးပါတီကို6လအတွင်းဖွဲ့စည်းပေါ်ဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်။မွန်ပြည်သက်ပါတီကတော့22အဖွဲ့ကပြောဆိုဆွေးနွေးထားမှုတွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့မွန်ပြည်သက်ပါတီပြည်တွင်းရဲရာတာဝန်ခံနိုင်ဝင်းလှကပြောပါတယ်။ မွန်မြစ်တပ်ပါတီအနေနဲ့မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုပေါ်ထွန်းရေးဖော်ဆောင်နေတဲ့ကိစ္စ22ဦးအဖွဲ့ဖော်စီထားတဲ့ကိစ္စနဲ့ပတ်သက်ပြီးအတိမတ်ပြုတ်တာမပြုတ်တာလက်ခံတာမခံတာဆိုတဲ့သဘောထားသုံးတရားထုတ်ပြန်ထားတာမရှိသေးပါဘူး။မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီပေါ်ထွန်းရေးကောင်းတဲ့ဖော်နေတဲ့22ဦးအဖွဲ့ဟာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့နဲ့လည်းတွဲဆောင်ဆွေးနွေးဖို့စီစဉ်နေပေမဲ့မွန်နပါတီဘက်ကလက်ခံတွေ့ဆုံချင်းမရှိသေးပါဘူး။မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုကို22ဦးအဖွဲ့က6လအတွင်းခေါင်းထဲဖို့ဖွဲ့စည်းသွားမှာဖြစ်ပြီး6လပြည့်တဲ့အခါမှာညီလက်ခံတရကျင်းပပြီးတော့မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီကိုအတီးပြုတ်သွားမယ်လို့ထုတ်ပြန်ထားပါတယ်။
ဆက်ပြီးတော့2019ကြောင်မြတ်ဥပဒေမူကြမ်းကိုပြင်ဆင်ပေးရတဲ့ကြောင်မြတ်ဥပဒေပြဋ္ဌာန်းအတည်ပြုဖို့တန်းကြာနေတဲ့အတွက်နင်းနာမှုဆုံးရှုံးမှုတွေရှိနေတာကြောင့်ကချင်ဒေသခံတွေကနေ February လကုန်ပိုင်းမှာမြစ်ကျနားမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင်တွေကိုအမိကနေစူးစီးထားပြီးနိုင်ငံရေးကနေတင်ဆက်ပေးထားပါတယ
်။နင်းနာမှုဆုံးရှုံးမှုများရှိနေတဲ့ကြောင့်ကြောင်မြတ်ဥပဒေအမြန်ပြဋ္ဌာန်းဖို့လိုအပ်တယ်လို့လူသူဆန္ဒပြပွဲဥဆောင်သူကချင်မျိုးသားကွန်ဂရက် KNC ပါတီဥက္ကဋ္ဌဒေါက်တာအန်ကွန်လကပြောပါတယ်
။နံပါတ်1အချက်ကကျွန်တော်တို့အကြီးစားလောက်ွက်ကိုပြန်လည်ဖော်ဆောင်မှုတို့စူးစမ်းလာတယ်။အဲနောက်တစ်ချက်ကကျွန်တော်တို့တကယ်တဘောပေါင်းရင်ဆိုင်ရာတကယ်ထိခိုက်နေတဲ့ဆိုင်ရဲအကြီးကြီးတွေတုံဆွဲတာကိုတို့မရက်ဘူး။အဲအဲ့ဒီနှစ်ချက်ကအဓိကပဲ။ကျွန်တော်တို့ဒီတောင်းမြတ်ဥပဒေကအရန်ကြံ့ကြတယ်။ကြံ့ကြတဲ့အခါကျတော့အခုဥပဒေမဲ့ထင်ရမြင်ရလုပ်နေတယ်အခုလောက်ွက်တချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးဆွတယ်တူးဆွတဲ့အခါကျတော့ကျွန်တော်တို့မှတရားဝင်နိုင်ငံတော်အခွန်မရဘူးအဲဒီနောက်တစ်ခါရေပစိလုပ်သားတွေရန်များလာတယ်အလေလွင့်များဥပဒေမဲ့လောက်ွက်တွေများအဲ့ဒါတွေထိန်းချုပ်ဖို့လည်းလိုတယ်ဆိုတော့ဥပဒေအမြန်ပြဋ္ဌာန်းဖို့လည်းကျွန်တော်တို့ကတောင်းဆိုချင်တယ
်2019ခုနှစ်ကြမ်းမြင့်ရတနာဥပဒေမူကြမ်းဟာလူသူစုရဲ့အကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေတာဖြစ်နေတာကြောင့်ပြည်သူများနဲ့နိုင်ငံအကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေဖြစ်သောအစိုးရအနေနဲ့ပြောင်းလဲပေးဖို့အခုလိုမျိုးဆန္ဒဖော်ဆောင်ရတာဖြစ်တယ်လို့လူသူဆန္ဒပြပွဲကိုဥဆောင်သူတွေကပြောပါတယ်။အကြီးစားလုပ်ွက်ကိုဧက50သိတတ်မှတ်ထားပြီး10နှစ်သိလုပ်ပိုင်ခွင့်ပေးဖို့ဥပဒေချမ်းထဲမှာဖော်ပြထားတာဟာလူသူစုကိုယ်တိုင်အကျိုးရှိစေပြီးဒေသခံတွေသက်နစ်နာစေတာကြောင့်ဒေသခံတွေလည်းလုပ်ပိုင်ခွင့်ရှိသင့်တယ်လို့ဒေတာကဥကင်စားစာရိုင်းကပြောပါတယ
်ကျွန်တော်အရှင်ပြည်ရဲ့ဒီသူတယောက်ကျောင်းမေရာရှင်သာကျွန်တော်အရှင်ပြည်ရဲ့ရှင်လူမျိုးရဲ့ကျောင်းမေရာရှင်ပဲဒါကျွန်တော်ပိုင်ရမယ်ဒီကျွန်တော်လောက်ပိုင်ခွင့်ရှိရမယ
်ဆန္ဒထုတ်ပေါ်ဝဲမှာကချင်နိုင်ငံရေးပါတီကလူတွေကချင်လူမှုဖွဲ့စည်းတွေကချင်ဥပဒေပညာရှင်တွေကျောင်းမေရာလုပ်ငန်းရှင်တွေနဲ့ဒေတာကလူသူစုစုပေါင်းဥယျ300ခန့်လမ်းလျှောက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်
ခုတဲ့ရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်တပ်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကနေလူရေကန်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးညှိနှိုင်းအဆင်ပြေခဲ့ပြီလို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပေမဲ့တရားဝင်ကြောင်းကြားလာတာမရှိသေးဘူးလို့မွန်ပြည်တပ်ပါတီဘက်ကပြောပါရယ်။တအန်းပလောင် TNLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမြို့ပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
American Piranha Suha 2023ခုနှစ်မှာကမ္ဘာအကြီးဆုံးရေနံထုတ်လုပ်တဲ့နိုင်ငံဖြစ်ကိုရောက်လာတော့မှာဖြစ်ကြောင်း IEA နိုင်ငံတကာစွမ်းရင်အဖွဲ့ကြီးကပြောပါတယ် IEA အမှုဆောင် Director Faith Barrow ကတော့ရေနံလိုအပ်ချက်တိုးမြင့်လာတာဟာ American ကိုရေနံအကြီးကျယ်တိုးထုတ်ဖို့အတွက်ဖြစ်လာစေမယ်လို့ပြောပါတယ် American ရေနံစိမ်းထုတ်လုပ်မှုဟာလက်ရှိမှာတစ်နှစ်ကိုရေနံစီး 10.6 တန်းထုတ်လုပ်နေရကနေ2023ခုနှစ်မှာတစ်နှစ်ကိုစီပေါင်းစနစ်တက်သမတက်တန်းလောက်ထိစံချိန်တင်သွားမယ်လို့မျှော်လင့်ထားပါတယ်။ဒါဟာတနေ့ကိုရေနံစီ7တန်းလက်ရှိထုတ်လုပ်နေတဲ့ရုရှားတဲ့လဲကျော်လွန်သွားမှာပါ။အမေရိကန်မှာခင်မင်းနည်းပညာသစ်တွေနဲ့ထိရောက်မှုတွေပိုရှိလာတယ်လို့ရေနံစီးကလည်းမတိမသားလေးမြင့်လာတာကြောင့်ရှေလကျောက်ထဲကနေရေနံတူးထုတ်ရတဲ့ဈေးဟာတိတ်မကုံတော့တာကရေနံထုတ်လုပ်မှုကိုတိုးလာစေဖို့အတွက်အထောက်အကူဖြစ်စေခဲ့ပါတယ်။ဒါအပြင်သမ္မတဒေါ်နယ်ထရမ့်ကတမိုင်းတင်လောက်အောင်ဤဥပဒေပြောင်းလဲမှုတွေအများအပြားလုပ်ပြီး လူမှုနဲ့ပုဂ္ဂလိကမြင်ရာတွေကိုစိတ်ချရတဲ့ရေနံနဲ့တဘာဝဓာတ်ငွေထုတ်လုပ်မှုအပြင်လေနဲ့နေဆွင့်အပါဝင်တခြားဆွင့်တယံဇာတတွေထုတ်ဖို့အတွက်သုံးခွင့်ပြုလာတာကြောင့်လည်းဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တာကြောင့်ဆွင့်အတွက်နိုင်ငံရခြားအာမကိုပဲကိုယ့်ခြေထောက်ပေါ်ကိုယ်ရပ်နိုင်ရမယ်ဆိုတဲ့သမ္မတထရန့်ရဲ့ရည်မှန်းချက်ပန်းတိုင်နဲ့တဖြည်းဖြည်းနှီးကပ်လာနေတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့အမေရိကတိုက်ဟာဒီရာစုနှစ်အတွက်စွန့်ရင်ထုတ်လုပ်မှုအားကြီးတဲ့ဒေသဖြစ်လာခဲ့ပြီးဒီလိုဖြစ်လာဖို့အတွက်ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုအလင်းမြန်တိုးလာတာကိုအဓိကအကျဉ်းစုတင်ရမှာဖြစ်ကြောင်းမကြသေးခင်ကပဲပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝန်ကြီး Ryan Zinke ကတော့သဘာဝဝန်းကျင်ဆိုင်ရာကောင်းမွန်တဲ့စီမံခန့်ခွဲမှုပါဝင်တဲ့စွန့်ရင်စူးစမ်းရှာဖွေရေးလုပ်ဖို့အတွက်မြေယာသစ်တွေလုတ်ကန်ခွင့်လမ်းဖွင့်ပေးခဲ့တယ်လို့ပြောပါတယ်။ဒီလိုလုပ်နိုင်ဖို့အမေရိကန်ပြည်ထောင်စုကဘယ်တော့ကနဲ့မှမတူတဲ့အကြီးမားဆုံးရင်းနှီးမြှုပ်နှံမှုတွေကိုပြည်သူပိုင်မီဒီယာတွေနဲ့ဥယျာဉ်စနစ်တွေမှာချထားပေးပြီးဒါကိုစွန့်ရင်ဌာနကနေငွေကြေးထောက်ပံ့ပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မကြာခင်ကမှကျင်းပတဲ့အစည်းအဝေးရဲ့ဆွေးနွေးမှုတွေမှာအမေရိကန်စွန့်ရင်ဝန်ကြီး Rick Perry ကရင်းနှီးတဲ့သဘာဝဓာတ်ငွေကဏ္ဍတွေတိုးတက်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ရမှာပုဂ္ဂလိကကဏ္ဍကိုခွင့်ပြုပေးရဟာအရေးကြီးကြောင်းပြောကြားခဲ့ပါတယ်။ LNG ကတဘာဝဓာတ်ငွေရေထုတ်လုပ်မှုလင်းလင်းမြန်မြန်ကြီးထွားလာတာကလည်းအမေရိကန်ပြည်ထောင်စုကိုအဓိကရေနံတင်ဖို့သူဖြစ်လာစေတာပါ။အမေရိကန်ပြည်ထောင်စုဟာစွန့်ရင်တစ်မျိုးတည်းမဟုတ်ဘဲလွတ်လပ်မှုတွေကိုပါတင်ဖို့ပေးတာဖြစ်ကြောင်းအဓိကရေနံတင်ဖို့တဲ့နိုင်ငံရဲ့တာဝန်ရှိသူအနေနဲ့ဝင်းကြီးပယ်ရီကပြောပါတယ်။ဒါဟာကမ္ဘာတလောမှာဘာအဓိပ္ပာယ်တက်ရောက်မလဲလို့တွေးမယ်ဆိုရင်တော့ကျွန်တော်တို့မဟာမိတ်ဖြစ်နေရှိစေခြင်းသူတွေအနေနဲ့သူတို့စိတ်ကမ်းတွေကိုအမေရိကန်ရေနံတွေစိုက်တာနဲ့သူတို့အတွက်အနေနဲ့ရှိစေမဲ့ဈေးကစားမှုတွေမကြုံရတော့ဘူးဆိုတာကိုအခုသိလာကြတာပါပဲလို့လဲဝင်းကြီးပယ်ရီကပြောပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ကျွန်တော်တို့ VO American တန်ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ20 kHz 15115လိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ပါရရှင်။ခုတောက်ကြနေမနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဂျီတီနိုင်ငံမှာရုရှားသချူဟောင်းတူအုပ်ကိုအာယုံကြောထိဓာတုအစီနဲ့လုံခြံတပ်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့ဖြစ်ရပေါ်။သမ္မတထရမ့်အစိုးရဟာရုရှားကိုဝေဖန်ပြစ်တင်လိုက်တယ်လို့သမ္မတယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ဆိုတာအတွက်တိုက်ရိုက်အပြစ်တင်ပြီးပထမဆုံးအကြိမ်ဖြစ်အဲဒီကိစ္စနဲ့ပတ်သက်လို့ဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်။ပြည်ထောင်နိုင်ငံဆော့စ်ဘယ်ရီမြို့မှာရုရှားသချူဟောင်းဆာဂစ်စကရဘောကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်နယ်ပတ်သက်ပြီးဇာတာပရီနေမှာသတင်းတော်တွေကသမ္မတထရမ့်ကိုမေးတဲ့အခါဒီနောက်ကွယ်မှာရုရှားတွေပါတယ်ဆိုတာသေချာသလောက်ကိုရှိပါတယ်လို့သမ္မတထရမ့်ကပြန်ပြောပါတယ်။2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဂျာဝဲနောက်ဆက်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကသမ္မတဒေါ်နယ်ထရမ့်ရဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေစာဝေစာရမ်းထောက်ထားတွေကိုစစ်ဆေးဖို့တောင်းဆိုထားပါတယ်။အဲ့ဒီအထောက်ထားတွေအားလုံးကိုကုမ္ပဏီကမစ္စတာမူလာကိုပေးလိုက်ပြီးပါပြီ။ကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကအပျော်ရွှင်ဆုံးနိုင်ငံများစင်တဲ့မှာမြန်မာနိုင်ငံကိုအဆင့်130မှာသတ်မှတ်ထားပါတယ်။ကုလသမဂ္ဂရေရှည်ခိုင်မာသောဖွံ့ဖြိုးတိုးတက်ရေးအဖြစ်များကွန်ရက် SDSN ကနိုင်ငံပေါင်း156နိုင်ငံကိုလေ့လာပြုစုပြီးတော့မလ14ရက်ဗိုလ်ဒူးနေ့ကထုတ်ပြန်တဲ့2018ခုနှစ်ကမ္ဘာပျော်ရွှင်မှုဆိုင်ရာအစည်းအဝေးစာထဲမှာအဲ့လိုသတ်မှတ်ထားတာပါဒီနှစ်စင်းမှာထိတ်တန်းကသတ်မှတ်ခံရတာကတော့ဖင်လန်နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကအဆင့်1ရှိခဲ့တဲ့နော်ဝေးကတော့ဒီနှစ်အဆင့်2ကိုရောက်သွားပါတယ်အမေရိကန်ကအဆင့်18ကိုရောက်သွားပြီးဗြိတိန်ကအဆင့်19မှာရှိပါတယ်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဟာဆွီဒင်နိုင်ငံကိုဂျာတာပရီနေ့ကရောက်ရှိသွားပြီးဖြစ်တာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးတွေ့ဆုံဖို့ပထမခြေလှမ်းဖြစ်တယ်လို့ယူဆထားကြပါတယ်ခင်ဗျာ
။တောက်ကြနေမနက်ခင် VOA ရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေမှုကမတ်စုမြတ်မွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်။ VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.